Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American အသံမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဩဂုတ်လ4ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ32.40.48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အမေရိကန်ပြည်အစုမှာ COVID-19 ကူးစက်ပြန့်နှံ့မှုအခြေအနေအရ VOA အစီအစဉ်တွေကိုပုံစံသစ်နဲ့ထုတ်လွှင့်ပေးနေပါတယ်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုပြောပြမှာပါ။ကျွန်မတင်ကြီးထိုက်ပါရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရပ်သွားစေမယ့်အစွန်းထက်တဲ့နီလန်းမျိုးတော့ပေါ်ထွက်လာမယ့်အနေအထားမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းနှင်းလာနေမှာပြောပါတယ်။ကာကွယ်ဆေးတချို့ကတော့ Phase 3 အဆင့်ဆန့်သက်နေပြီးဖြစ်ပြီးကူးစက်မှုကိုကာကွယ်ပေးနိုင်မဲ့ထိရောက်တဲ့ကာကွယ်ဆေးတချို့ရလာဖို့အားလုံးကမျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းပြဿနာကိုတထိုင်နဲ့ဖြေရှင်းနိုင်မယ်အစွမ်းထက်တဲ့နီလန်းမျိုးတော့အခုချိန်မှာမရှိသေးသလိုဘဲတော့မှလည်းရှိလာမယ်အနေအထားမရှိဘူးလို့ WHO အကြီးအကဲဒေါက်တာ Tedros Adhanom ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ John Hopkins တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်အရစရင်တွေအရတော့တနင်္လာနေ့မှာကမ္ဘာတစ်လွှာဗိုင်းရပ်စ်ကူးစက်သူ18သန်းကျော်ရှိနေပါတယ်ရှင်။အမေရိကန်ပြည်တော်စုကတန်းနယ်ချီတဲ့အလုပ်လက်မဲ့ဖြစ်နေသူတွေကိုထောက်ပံ့ရေးအပါအဝင်ကိုရိုနာဗိုင်းရပ်စ်ထောက်ပံ့ရေးအစီအစဉ်သစ်တွေအတွက်အစိုးရနဲ့ထိပ်တန်းဒီမိုကရက်လွှတ်တော်အမတ်တွေတနင်္လာနေ့မှာဆက်လက်ဆွေးနွေးနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်အရေးထောက်ပံ့မှုအစိုးရပိုင်းအစီအစဉ်အရပြည်တော်စုအစိုးရကအလုပ်လက်မဲ့ဖြစ်သူတွေကိုသတင်းတပတ်ဒေါ်လာ600ပေးတဲ့အစီအစဉ်အဆုံးသတ်သွားပြီးတဲ့နောက်အခုထပ်ပြီးတော့ဆွေးနွေးကြတာပါ။ဒီမိုကရက်တွေဘက်ကပြည်ထောင်စုအစိုးရရဲ့အလုပ်လက်မဲ့ထောက်ပံ့မှုကို2020နှစ်ကုန်ထိတက်တန်းတိုးလိုပါတယ်။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ကတော့ပြည်ထောင်စုအစိုးရရဲ့အလုပ်လက်မဲ့ထောက်ပံ့ခြင်းကိုသတင်းတပတ်ဒေါ်လာ200ထိဖြတ်တောက်ပြီးအလုပ်လက်မဲ့မဖြစ်ခင်ကရတဲ့လစာရဲ့90ရာခိုင်နှုန်းထိပဲသတ်မှတ်လိုနေတာဖြစ်ပါတယ်။တရုတ်ပိုင် TikTok Video App ရဲ့အမေရိကန်ဆိုင်ရာစီမံခန့်ခွဲမှုကိုလာမယ့်စက်တင်ဘာလ15ရက်နေ့အထိအမေရိကန်လုပ်ငန်းကြီးတစ်ခုခုကမဝယ်ဘူးဆိုရင်တော့လူသုံးများတဲ့ TikTok App ကိုအမေရိကန်မှာလုံးဝပိတ်ပင်မယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ
် The date I set a date of around September 15th at which point it's going to be out of business in the United States.
Microsoft ဒါမှမဟုတ်လေတရားရောက်ကသဘောတူညီချက်ရပြီးမဝယ်နိုင်ဘူးဆိုရင်တော့စက်တင်ဘာလ15ရက်နေ့မှာ TikTok ကိုပိတ်ပင်မယ်လို့သမ္မတထရန့်ကသတင်းထုတ်ပြန်ကိုပြောတာပါ TikTok ကစူးစမ်းထားတဲ့အသုံးပြုသူတွေရဲ့အချက်လက်တွေကိုတရုတ်အစိုးရကယူပြီးထောက်လှမ်းရင်းနဲ့တခြားရည်ရွယ်ချက်တွေနဲ့ပါအသုံးပြုနိုင်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုထားပြီးTikTok app ကိုအမေရိကန်အမျိုးသားလုံခြုံရေးအရာတရားဝင်စုံစမ်းစစ်ဆေးနေပါတယ်။တစ်ချိန်တည်းမှာပဲ TikTok ရဲ့မိခင်ကုမ္ပဏီ ByteDance က TikTok ရုံးချုပ်ကိုပြည်ပကိုရွှေ့ဖို့စဉ်းစားသုံးသပ်နေကြောင်းတင်းနှင်းလာနေမှာပြောပါတယ်။အမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်ကမဲဆန္ဒရှင်တွေအလုံးအတွေ့လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမဲပြားတွေစာတိုက်ကနေပို့ပေးဖို့လွှတ်တော်အမတ်တွေသဘောတူညီချက်ရသွားပြီမဲ့သမ္မတဒေါ်နယ်ထရန့်ကတော့ Republican တွေအပေါ်မတရားတဲ့လုပ်ရအဖြစ်ပြစ်တင်ပြောဆိုလိုက်ပါတယ်။ Democrat အုပ်ချုပ်ရေးမှူး Steve Sisolak လက်မှတ်ထိုးဖို့အနေအထားရှိနေတဲ့အခုဥပဒေအရနီဗာဒါပြည်နယ်ဟာသမ္မတရွေးကောက်ပွဲမဲဆန္ဒကိုစာတိုက်ကနေပေးပို့မဲထည့်မဲ့၈ခုမြောက်ပြည်နယ်ဖြစ်လာမှာပါ။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမ်တော်မှာ VOA American တန်ရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာတော့ပါမယ် ်မြန်မာနိုင်ငံမှာတနင်္လာနေ့က COVID-19 အတည်ပြုလူနာ2ယောက်ထပ်တိုးလာတဲ့အတွက်စုစုပေါင်းအတည်ပြုလူနာ355ဦးရှိသွားပြီဖြစ်ပါတယ်။လူနာသစ်2ယောက်ဟာကာတာနိုင်ငံကပြန်လာကြတဲ့အမျိုးသား1ယောက်နဲ့အမျိုးသမီး1ယောက်ဖြစ်ကြောင်းမြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဩဂုတ3ရက်ည7နာရီအချိန်ကထုတ်ပြန်ထားပါတယ်။သူတို့2ယောက်စလုံးဟာလှေကူးမြို့နယ်မှာအသွာလာကန်သက်စောင့်ကြည့်ခံရသူတွေလည်းဖြစ်ပါတယ်။မနေ့ကဩဂုတ3ရက်အတွက်ရန်ကုန်နဲ့မန္တလေးမြို့ကဓာတ်ခွဲဌာနတွေကဓာတ်ခွဲနမူနာစုစုပေါင်း912ခုကိုစစ်ဆေးခဲ့တဲ့အထက်အခုလိုနှစ်ယောက်ကိုထပ်တွေ့ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာမလနောက်ပိုင်းကစလို့မနေ့ညပိုင်းအထိဓာတ်ခွဲနမူနာစုစုပေါင်း13000နီးပါးကိုစစ်ဆေးခဲ့ပါတယ်။အတည်ပြုလူနာပေါင်း355ယောက်တွေ့ရှိတဲ့အထက်ရောဂါပိုးကင်းစင်သူ302ယောက်နဲ့သေဆုံးသူ6ယောက်ရှိပါတယ်။ကျန်းမာရေးဝန်ကြီးဌာနကဩဂုတ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ COVID-19 ရောဂါဖြစ်ပွားမှုခြုံငုံသုံးသပ်မှုအစီရင်ခံစာအရမြန်မာနိုင်ငံကတိုင်းဒေသကြီးတွေနဲ့ပြည်နယ်တွေအထက် COVID-19 ကူးစက်မှုအတည်ပြုလူနာလုံးဝမရှိတာကကြားပြည်နယ်တစ်ခုတည်းလို့ပြောပါတယ်။ရောဂါကင်းစင်သွားတဲ့တိုင်းဒေသပြည်နယ်12ခုထဲမှာတော့ပြည်ပကဖြစ်ပွားနေတဲ့ရခိုင်ပြည်နယ်လည်းပါဝင်ပါတယ်။ကျန်းတဲ့ရောဂါကင်းစင်သွားတဲ့နေရာတွေကတော့လေပြည်တော်မန္တလေးရှမ်းပြည်နယ်တောင်ပိုင်းမြောက်ပိုင်းနဲ့အရှေ့ပိုင်းကချင်နဲ့မွန်ပြည်နယ်မကွေးအေရဝတီပဲခူးနဲ့စကိုင်းတိုင်းတွေဖြစ်တယ်လို့ကျမရင်းနဲ့အကားစားဝန်ကြီးဌာနကအစီရင်ခံထားပါတယ်။ဒီလာတဲ့အမေရိကန်နဲ့ထိုင်းနိုင်ငံတို့ပူးတွက်စီရင်လေ့ကျင့်မှုလုပ်မယ့်ကိစ္စအပေါ်ထိုင်းပြည်သူပြည်သားတွေကဆိုရှယ်မီဒီယာတွေကတဆင့်ဝေဖန်လာနေကြပါတယ်။စီရင်လေ့ကျင့်မှုတွေပါဝင်မဲ့ဒါစင်နဲ့ချင်းရှိတဲ့အမေရိကန်တပ်သားတွေဘန်ကောက်ဟိုတယ်တွေမှာဆက်လျက်ကြမဖြစ်မနေကွာရန်တင်းတိကျခွဲနေရမယ်လို့ထိုင်းစိုးရကကြေညာပြီးမှအခုလိုဝေဖန်ချက်တွေထွက်ပေါ်လာတာပါ။ဩဂုတ18ရက်နေ့ကနေ30ရက်နေ့အထိပြည်ထောင်စုမှာတိကျစီပြုလုပ်မဲ့ပူးတွဲစီရင်လေ့ကျင့်မှုတွေနဲ့အမေရိကန်တပ်သား106ယောက်ပါဝင်မှာဖြစ်ပြီးသူတို့လည်းကွာရန်တင်းစည်းကမ်းကိုလိုက်နိုင်ရမှာဖြစ်တယ်လို့ထိုင်းစစ်တပ်က COVID-19 တပ်ဖြတ်ရေး unit အကြီးအကဲဒေါက်တာပွန်စရီဇဝတ်ကပြောပါတယ်။ထိုင်းနိုင်ငံတဲ့ COVID-19 ပြည်တွင်းကူးစက်မှုမရှိတာနှစ်လကျော်လာပြီဖြစ်ပြီးကူးစက်မှု 3,300 ကျော်မှာထိန်းထားနိုင်နေတာပါ American တို့နဲ့ပူးတွက်စီးရီးလေ့ကျင့်မှာနဲ့ပတ်သက်ပြီးထိုင်းကလူကြိုက်များတဲ့ Facebook စာမျက်နှာတစ်ခုကနိုင်ငံသားစစ်သားတွေကိုအဝန်ခံဖို့တကယ်ပဲလိုအပ်ပါသလားတနိုင်ငံဆက်ဆံရေးမထိခိုက်ဘူးဆိုရင်ရွှေ့ဆိုင်းလိုက်ပါဆိုပြီးရေးသားချက်ကိုလူများကြိုက်နေတက်ခဲ့ကြပါတယ်တကယ်ခီးထွက်ဖို့လိုအပ်တဲ့နိုင်ငံသားတွေတောင်မှခီးစဉ်တွေကိုရွှေ့ဆိုင်းရရင်စီးရီးလေ့ကျင့်မှုကဘာလို့မရွှေ့ဆိုင်းနိုင်ရမှာလဲလို့လည်းမေးခွန်းထုတ်ထားပါတယ်လောလောဆယ်အမေရိကန်ပိုင်ဂွမ်ကျွန်းကနေလာတဲ့အမေရိကန်စစ်သားအယောက်80ကျော်ဘန်ကောက်မြို့ကိုရောက်ရှိနေပြီးတိကျခွဲနေကြမယ်လို့လည်းထိုင်းနိုင်ငံကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းအဖွဲ့ပြောခွင့်ရတာဝန်စီဝီဆာနိုယူတင်းကပြောပါတယ်ဒီနေ့အင်္ဂါနေ့မှာဂျပန်ကနေအမေရိကန်တပ်သားတွေထပ်ပြီးရောက်လာအောင်မှာဖြစ်ပါတယ်။အရှေ့တောင်အာရှကုန်သွယ်ပြတ်နိုင်ငံတွေကတဆင်တရုတ်ကုန်ပစ္စည်းတွေအိန္ဒိယနိုင်ငံအတွင်းဝင်ရောက်နေတာကိုတားဆီးဖို့အိန္ဒိယအစိုးရကအရေးယူဆောင်ရွက်ချက်တွေလုပ်ဖို့စဉ်းစားနေတယ်လို့အိန္ဒိယအစိုးရသတင်းရင်းမြစ်နှစ်ခုကပြောပါတယ်။အိန္ဒိယအနေနဲ့သွင်းကုန်တွေရဲ့အရေးသွေးစံနှုန်းကိုတိုးမြင့်တက်မှတ်ဖို့သွင်းကုန်အရေးအတွက်ကန့်သတ်ဖို့နဲ့အာရှနိုင်ငံတော်တော်များများကလာတဲ့ကုန်ပစ္စည်းတွေကိုစိတ်ကမ်းတွေမှာအကျဉ်းရင်ပို့ပြီးစစ်ဆေးဖို့စီစဉ်နေတယ်လို့လည်းအမည်မဖော်လိုတဲ့တာဝန်ရှိသူတွေကပြောပါတယ်။အခုလိုအရေးယူမဲ့အထက်တက်တူအခြေခံသွင်းကုန်တွေ laptop computer နဲ့လက်ကင် mobile phone တွေအတွက် electronic ပစ္စည်းအစိတ်ပိုင်းတွေပါဝင်သလို pre-book နဲ့တရေတဲ့ပစ္စည်းအထက်လေးလေးပစ္စည်းတွေနဲ့ရုပ်မြင်သံကြားစားရကုန်ပစ္စည်းတွေပါဝင်မယ်လို့လည်းပြောပါရယ်ပြီးခဲ့တဲ့အပတ်ကပဲအိန္ဒိယကုန်သွယ်ရေးဝန်ကြီးဌာနကရုပ်မြင်သံကြားတင်သွင်းသူတွေအထူးခွင့်ပြုချက်လိုင်စင်ရယူဖို့လိုအပ်တဲ့အမိန့်ကြော်ညာစာထုတ်ပြန်ပြီးပြည်တွင်းဝင်ရောက်လာတဲ့ TV အရေးအတွက်ကိုထိန်းချုပ်ခဲ့ပါရယ်အိန္ဒိယနိုင်ငံရဲ့အခုလိုလှုပ်ဆောင်ချက်ဟာအာဆီယံအဖွဲ့ဝင်တွေဖြစ်ပြီးအိန္ဒိယနိုင်ငံနဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ရယူထားတဲ့မလေးရှား၊ထိုင်း၊ဗီယက်နမ်နဲ့စင်ကာပူနိုင်ငံတို့ကိုအထည်နာစီမှာဖြစ်ပါရယ်အိန္ဒိယနိုင်ငံဟာတရုတ်နိုင်ငံနဲ့အချိန်တော်ကြာမပြေလည်တဲ့ဆက်ဆံရေးရှိနေခဲ့ပြီးဇွန်လအတွင်းကဟိမဝန္တတောင်တန်းပေါ်ကနေဆက်မှာနှစ်ဖက်တပ်ဖွဲ့ဝင်တွေအကြအချင်းများခဲ့ရာကဆယ်စုနှစ်တွေတဲ့ဆက်ဆံရေးအဆုံးစုံစစ်ကိုရောက်သွားခဲ့ရပါတယ်။ထိုင်းနဲ့မလေးရှားအာဏာပိုင်တွေကတော့ဒီစီစဉ်တဲ့ပတ်သက်လို့အိန္ဒိယဘက်ကတရားဝင်အကြောင်းကြားဆက်သွယ်ပြောဆိုတာမျိုးမရှိသေးဘူးလို့ပြောပါရယ်ခင်ဗျာ။ဒီသတင်းပတ်ကောင်ကထိုင်းနိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဆင်လာကူမုန်တိုင်းဟာတင်းနာနီကမြန်မာနိုင်ငံဘက်ကိုဆက်လက်ရွေ့လျားနေတယ်လို့ထိုင်းမိုးလေဝသဌာနကပြောပါရယ်။ဆင်လာကူမုန်တိုင်းကြောင့်ထိုင်းနိုင်ငံမြောက်ပိုင်းပြည်နယ်18ခုမှာရေးကြီးခဲ့တာကြောင့်အေဂျီပေါင်းရာနဲ့ချီဖြစ်စီခဲ့ရတယ်လို့အ ਨੇ ဆုံးလူ၂ယောက်သေဆုံးခဲ့ရကြောင်းအာဏာပိုင်တွေကပြောပါရယ်။စင်လာကူမုန်တိုင်းကလောင်နဲ့ဗီယက်နမ်နိုင်ငံတွေကိုပါဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးဗီယက်နမ်နိုင်ငံဟောင်ဘင်းနဲ့ကွမ်နင်းပြည်နယ်တွေမှာလည်းအ ਨੇ စုံလူ၂ယောက်သေဆုံးခဲ့တယ်လို့ဗီယက်နမ်အသံသတင်းဌာန VOV ကပြောပါရယ်နိုင်ငံမြောက်ပိုင်းတောင်ကုန်းထူထပ်တဲ့ဒေသတွေမှာမိုးကြောင်ရေကြီးမြေပြိုရာတွေဖြစ်နိုင်တယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါရယ်စင်လာကူမုန်တိုင်းကြောင့်ထိုင်းမြောက်ပိုင်းနဲ့အနောက်မြောက်ပိုင်းကပြည်နယ်အများစုပါဝင်တဲ့ပြည်နယ်44ခုမှာမိုးကြီးမယ်လို့ခန့်မှန်းထားပါတယ်။ပွာခရိုင်တဲကိုမုန်တိုင်းဝင်ရောက်သွားချိန်မှာမုန်တိုင်းအပြော့သွားခဲ့တယ်လို့လည်းထိုင်းမိုးလေဝသဌာနကပြောပါရယ်ခင်ဗျာ။ အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ရခိုင်ပြည်နယ်ရေတိတ်တောင်မြို့နယ်မှာနှာစာကစိတ်ကြောင်းတစ်ခုတိုက်ခိုက်ခံရလို့ထိခိုက်မှုများပြားနေတဲ့အကြောင်းပြောပြချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။နေကြဆောင်ရဲ့စစ်တပ်နဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့တွေပေါင်းထားတဲ့နယ်စပ်ဒေသလူဝင်မှုစစ်ဆေးကိုယ်ကဲရေးဌာနချုပ်နှာစာကစိတ်ကြောင်းတစ်ခုရေတိတ်တောင်မြို့နယ်စီဒီပြင်းနဲ့ကြောက်ပန်တူရွာကျမ်းမှာဩဂုတ်လ3ရက်နေ့ညနေပိုင်းအေးရခိုင်လက်နက်ကင်ဘွဲ့ကနေတိုက်ခိုက်ခဲ့လို့မြန်မာစစ်ကြောင်းထိခိုက်မှုတွေများနေတယ်လို့စီဒီပြင်းရွာသားတို့ကပြောပါတယ်
ဒီကျင်းကျပ်ပတ်လို့လာအဲ့ဒီတောင်ကျိုးတွေမှာဖြစ်တာပြီးရတော့ဟိုမှာလာဝကံကိုရုပ်ခင်ကြတဲ့တရားပါတော့တယ်အဲ့ဒီလမ်းကြောင်းတွေမှာအခုဖြစ်နေရှိမှာသူရဲ့ဆုံးပါတွေတော့ကြားတယ်သူမျိုးစုတွေကဆက်တူလာတယ်ဒီနေ့ပြင်းနေဖက်ကနေတင်တက်လာတယ်တင်တက်လာတဲ့အချိန်မှာဒူးရုံတရားကြီးကျက်ပါရကြီးပြားကြီးခုနပြောတဲ့လာဝကံမှုကိုရုပ်ခင်ကြားတယ်ဆောင်းရောင်းခန်းတွေတော့ကြားတယ်
တက္ကမှုဖြစ်စဉ်မှာတေဆုံတဲ့သူအထဲမှာပလဝမြို့စာတိလဝကအရာရှိဦးကျော်စောခိုင်လည်းပါဝင်နေပါတယ်။ဦးကျော်စောခိုင်ရဲ့မိသားစုဝင်တူကတော့စီဒီပြင်းနေကြဆောက်စခန်းကိုတာဝန်နဲ့သွားမှာအခုလိုတိုက်ခိုက်ခံရတာလို့ဆိုပါတယ်
ဒီတိကမျိုးကြီးကအနာတမထဆောင်ဖို့ပြင်မပြတာပါရှိ။အနတ်တက်ဆရာကယူနေတဲ့တဲ့ရဲ့လာကရေးဆူဆီထားတာ။ဒီတော့ကျတဲ့နမှာပြလိုက်ကြရတာပါရှိ။ဒါကအတက်ချက်ကြီးမှာ။လာကကတော့ဒီကကတော့ဒီတယောက်ထဲနောက်ကျပြောင်းနေတယ်။အခုဖြစ်တယ်ကမှာ။အခုဒီလေကစစ်ရအောင်ပြင်ရပါမယ်ရှိ။ဒီလိုမျိုးမတိစက်ကဘုံကြည့်ရရဲ့
ဒီခိုင်လက်နက်ကန်အေပြောခွရခိုင်ဒုခကတော့ဒီနေ့တိုက်ပွဲမှာတမတော်စစ်ကြောင်းဘက်ထိခိုက်မှုတွေရှိနေတဲ့အပြင်လက်ရဖမ်းဆီးမှုတွေရှိနေတယ်လို့ဆိုပါတယ
်။အဲ့ဒီအထက်နားရသမ်းမှာဖြစ်တဲ့တိုက်ပွဲအတွင်းမှာဒီဖမ်းဆီးရမိတဲ့စစ်သုံးပန်းတချို့တော့ရှိတယ်ကြ။နောက်ဒီမြန်မာစစ်တပ်ဘက်ကသူတို့နေကြဆောင်နဲ့နေပြီးတော့စစ်တပ်ပူးပေါင်းစစ်ကြောင်းပေါ့နော်။အဲ့ဒီစစ်ကြောင်းကနေပြီးတော့အထင်ထက်အကြအဆုံးတွေလည်းများတာရှိတယ်ကြ။သူတို့မြန်မာစစ်တပ်စီကနေကျွန်တော်တို့ဒီလက်နက်ခရမီးကြောက်တွေတင်စီရမိတာလည်းရှိ။လုံးလုံးစင်မှာတော့အရေးအတွက်အတိအကျကတော့
သမရပြောခွေရဘူမှုချုပ်စော်မင်းထွန်းကတော့ဒီကနေ့တိုက်ပွဲအချိန်တွေကိုမသိရှိသေးသလိုဆက်သွယ်နေစေလို့ပြောပါရစေ။ကျွန်
တော်မသိသေးကြတာ။ပြန်မေးကြည့်တော့မယ်။ပြန်မေးကြည့်ပြန်ပြောပေးမှာ
ကြ။မနေ့ကလည်းမောင်သောနဲ့ရတိတ်တော်မြို့နယ်ဆက်မေယူတောင်တန်းဘက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့ကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့သမရဘက်ကသတင်းထုတ်ပြန်ထားပါရစေ။ရခိုင်ပြည်နယ်မှာမြန်မာစစ်သားကအင်အားထပ်မံဖြည့်တင်းထားသလိုရခိုင်လက်နက်ကန်ဖွဲ့နယ်လည်းစစ်ရေးပဋိပက္ခတွေပုံမှုပြင်းထန်လာနေပါရစေ။ကဘာနဲ့ဝမ်းကာယောဂါနဲ့ကျုံနေချင်းဒေတာသွင်းတိုက်ပွဲတွေရပ်ဆိုင်းကြဖို့ကိုလည်းကုလသမဂ္ဂတွင်းမှုချုပ်ပြင်မြန်မာနိုင်ငံခြေဆိုင်တန်တမာတွေကလည်းတိုက်တွန်းထားပြီးမဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာနိုဝင်ဘာလမှာကျင်းပမှာဖြစ်တဲ့2020ရွေးကောက်ပွဲနဲ့ပတ်သက်လို့ကြိုတင်မဲပေးဖို့ပုံစံ15ဖောင်ဖြည့်ပြီးပေးရမယ်နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဩဂုတ်လ5ရက်နေ့ရောက်ဖို့လေးရတာလိုတော့တာဖြစ်လို့ကြိုတင်မဲ့ပေးကြမဲ့မြန်မာလူသမားတွေကိုတန်ရာရှိတွေကနှိုးဆော်မှုတွေလုပ်နေတာပါဒါပေမဲ့အခုချိန်ထိမဲဆန္ဒပေးမဲ့သူနှဲပါနေသေးကြောင်းဗန်ကောက်မြို့ကမဲဆန္ဒရှင်ပြည်သူတဦးဖြစ်တဲ့မတ်ရီဦးကတော့ပြောပြပါဗျာ။ဟုတ်မိုက်န
ဲလာပေါ်မိုက်ဒီမှာဒီဝမ်းတန်းတော်ကတော့ရှိတဲ့အချိန်နဲ့မှာကိုပြီးခဲ့တဲ့တစ်ပတ်ကျတော့ငါကအမမအဲ့ဒီနေ့တစ်ပတ်ကျတော့55ရာ92လား900ဆင်း900ဆောက်ရတယ်ရှိနေမှာဒီတော့လားအကျဉ်းဆုံးဆောင်းလာရမှာလို့ဖြစ်ပါမယ်ဒါပဲအလုံးစုံ1000လောက်ပဲရှိတယ်ဒီမှာအချင်းရတော့လေဒါတော့မှမဆိုးဘူးမမဒီဒီစီရောက်တဲ့တန်ရာရှိရလေဒီစီတင်စီနေတာလက်ခံလေးလိုက်လို့ရတယ်တဲ့ကောင်းရကြည့်ရဆက်ဆက်စိတ်ကြီးကလေးကိုမဖြည့်တဲ့ဘူးကျုပ်ကလည်းတင်ရတာမှရဲ့အင်းကြီးနဲ့ဆိုမတင်တတ်ဘူးသူကတန်ရုံသွားတင်တယ်ဆိုတန်ရုံအဝေးကြီးလေးတည့်ရမလားတချို့အလုံးလုံးတနေရတယ်ရလေနောက်အဲ့တော့ကျတော့အင်းကြီးနဲ့မပေါ်တဲ့ခဏကြတော့သူကဖောင်ဖြူတဲ့အင်းကြီးနဲ့မပေါ်လိုက်အမကိုပို့လာခဲ့အမပို့ပြီလေဆိုပြီးဒီမှာအင်းကြီးနဲ့တရားနဲ့ပို့ပေးလိုက်
ထိုင်းနယ်ဇက်ရောက်ရောင်ကျူးတို့သမားအဖွဲ့ကတော့မြန်မာအလုံသမားတန်ရာရှိတွေနဲ့အတူချိုတင်မဲပေးကြမဲ့အလုံသမားတွေရှိရာကိုပုံစံ15တွေလိုက်ဝင်နေတာတွေလည်းရှိနေတာပါမဲပေးနိုင်ဖို့ဆွေးနွေးပွဲတွေလည်းလုပ်နေရပြီးဖောင်ဖြည့်တာတွေဘာကြောင့်နေတယ်လဲဆိုတာကိုမေးတဲ့အခါမှာတော့အလုံသမားတွေရဲ့အခက်အခဲကိုရောင်ကျူးတို့သမားအဖွဲ့ရဲ့ရုံးတာဝန်ကဦးမိုးကျော်ကအခုလိုပြောပြပါဗျာတန
်ရုံးတက်တဲ့ဟာနေတဲ့အခါကျတော့ဗာဒီပြန်စီစစ်လဲဆိုလို့ရှိရင်အောက်ချီမှာအမှနေတဲ့အကြောင်းရင်းကတော့ဥပမာအိမ်အောင်ယူစင်ပောက်တဲ့နေရာနောက်ဆုံးပောက်ခဲ့တဲ့နေရာပေါ့နော်ပြောင်းလာလေရှိရလေရှိတယ်ဒီဘက်ရောက်တာကြာလာလေရှိတယ်သူအိမ်အောင်ယူစင်ပောက်နေတဲ့နေရာဘယ်မျိုးနဲ့ကော်မရှင်ကိုတင်ရမလဲဆိုတော့အိမ်ကိုဆက်သွယ်မေးနေရတယ်ဘာလို့ဒီထဲမှာပါတဲ့အချက်လက်ဖြစ်ဝါတွေတချို့ဝါတွေလိုနေတာရှိတယ်တချို့ဆိုလို့ရှိရင်နိုင်ငံသားစီစီကတ်မဟုတ်ဘူးအရင်တော့ဟာလေအယူသားတပ်ပုံနဲ့အဲ့ဒီနံပါတ်တွေနဲ့ပဲရှိတယ်အဲ့အဲ့လိုမျိုးတွေထည့်လို့ရလားဆိုတာတွေလမ်းပြီးဆက်သွယ်နေရတယ်ရှိတယ်ကျွန်တော်သိတယ်လားနောက်ခါကျတော့သူတို့အိမ်အောင်ယူစင်ကပောက်ထားတဲ့မွေးတက်ကြီးရည်တင်တယ် အာဒီမူတကြီးရဆွဲတွေရောလာတွေရောနဲ့ခုနေတကောနဲ့ပြုမပုံမြင်ထဲမှာရှိရတာနဲ့လွဲနေတယ်။ဘာလို့လွဲနေရလဲဆိုဒီဘက်မှာအလုတ်တာလုတ်တဲ့လူကဘာလို့လွဲလဲလို့ကျွန်တော်တယောက်ကကြာပုံနေရှိနေတယ်။သူတို့အသက်ကြီးသွားလို့ရှိရင်ဒီကဓာတ်ဒီဘာတွေလုံမပြီးမှဆူဆူငယ်အားတွေရှိတယ်တချို့ကကိုယ့်ဘာသာမျိုးနဲ့တည်းကြောက်လိုက်တာတွေရှိတယ်။ရှိတော့အိမ်တော်လူရင်းထဲမှာရှိတဲ့သူတက်ထဲမှာကင်ထားတယ်။မပုံမြင်တဲ့မတ်တွေနဲ့မှားရင်းနေရတယ်ရှိတယ်ချက်လက်တွေ။
အခုဆိုရင်2020ရွေးကောက်ပွဲအတွက်ကြိုတင်မဲပေးဖို့စည်ရင်းပေးထားတဲ့သူတွေနဲ့ပတ်သက်လို့အလုသမားရေးလုပ်နေသူတွေကမြန်မာအလုသမားဆိုင်ရာရှိတွေပါအလုသမားတွေရှိတဲ့နေရာအထိကွင်းစင်ပြီးဆွေးနွေးပြတာပုံစံ15ကိုကူညီဖြည့်ပေးနေကြတာတွေရှိနေပေမဲ့အလုသမားတွေကိုယ်တိုင်ကအခက်အခဲတွေရှိနေတယ်လို့တရားမဝင်လာရောက်နေကြသူတွေကလည်းမဲပေးနိုင်ခွင့်တွေမရကြပါဘူးတချို့ကလည်းကိုဗစ်ရေးပေါ်ကာလမှာအလုပ်လက်မဲ့တွေတွေ့ကြုံနေရချင်းစားဝတ်နေရေးအခက်အခဲတွေနဲ့မို့မဲပေးဖို့လည်းစိတ်မဝင်စားကြသူတွေရှိတယ်လို့လည်းအလုပ်သမားရေးလှုပ်ဆောင်နေသူတွေကပြောပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါအင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်၃နှစ်ကြာမြင့်လာတဲ့အချိန်ထိရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်မြန်မာအစိုးရအနေနဲ့တောင်ဝင်ယူဆောင်ရွက်နိုင်ခြင်းမရှိတဲ့အခြေအနေနဲ့ပတ်သက်လို့ဗီဒီယိုကွန်ဖရင့်ကြားနာပွဲကိုတနင်္လာနေ့ကအမေရိကန်အောက်လွှတ်တော်ကပြုလုပ်တဲ့အကြောင်းနှားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။အောက်လွှတ်တော်နိုင်ငံသားရေးကော်မတီရဲ့အာရှပစိဖိတ်နဲ့နျူကလ িয়ার မပြန့်ပွားရေးဆက်ကော်မတီမှာရိုဟင်ဂျာဒုက္ခသည်ပြဿနာနောက်ဆုံးအခြေအနေအကြောင်းဆွေးနွေးခဲ့ကြပါရတယ်။ဒီကြားနာပွဲကိုဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီနှစ်ရက်လုံးကပူးပေါင်းပြုလုပ်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေတိမ်းနဲ့ချီအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်မြန်မာစစ်တပ်အတင်းကျပ်မောင်းထုတ်ခဲ့တာဒီဩဂုတ်လအကုန်မှာ၃နှစ်ပြည့်တော်မှာဖြစ်ပေမဲ့အခုချိန်ထိရိုဟင်ဂျာတွေရဲ့လူသားအနေနဲ့ရပ်တည်ပိုင်ခွင့်ကိုမြန်မာအစိုးရဘက်ကအတိမတ်ပြုဆောင်ရွက်ပေးနိုင်ခြင်းမရှိဘူးလို့အောက်လွှတ်တော်ဆက်ကော်မတီဥက္ကဋ္ဌအမီဘရာကပြောပါရယ်ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့မှုရဲ့အကျိုးဆက်တွေကိုအိန္ဒိချင်းဘင်္ဂလားဒေ့ရှ်တာမကနိုင်ငံတကာကပါပါဝင်ဆောင်ရွက်နေရဆဲရှိနေကြောင်းအောက်လွှတ်တော်အမတ်ဘရာကဗီဒီယိုကွန်ဖရင့်ကြားနာပွဲအဖွင့်မိကွန်းမှာပြောသွားပါရယ်ဒါအပြင်ဒီကြားနာပွဲပြုလုပ်ရတဲ့အဓိကရည်ရွယ်ချက်ကိုလည်းသူကအခုလိုပြောပါရယ
် We decided to hold this hearing becauseAlthough our nation and the world is grappling with a pandemic and massive economic recession.
ဒီကြားနာပွဲကိုပြုလုပ်ဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းရင်းကတော့ကျွန်တော်တို့နိုင်ငံနဲ့ကမ္ဘာတဝန်းလုံးမှာကရောဂါနဲ့စီးပွားရေးဆုပ်ယုပ်ကြဆင်းမှုတွေရင်ဆိုင်နေရပေမဲ့ကမ္ဘာတဝန်းမှာဖြစ်ပျက်နေတာတွေကိုနူးနူးကြကြသတိဝရိယနဲ့စက်ပြီးစောင့်ကြည့်ရမှာဖြစ်ပါတယ်။အားလုံးသိကြတဲ့အတိုင်းကျွန်တော်တို့မြင်နေရတာကရိုဟင်ဂျာတွေပေါ်နှိမ့်ပတ်နှိပ်စက်မှုတွေဟာအလွန်ဆိုးရွားပြီးဆက်ဆုပ်ရွံ့ရှာပွဲကောင်းပါတယ်။ဒီလိုဖိနှိပ်မှုမျိုးဟာလူသားမဆန်တဲ့လုပ်ရက်ဖြစ်ပြီးကံမကောင်းတာကဒီလိုဖြစ်ရက်တွေဟာရိုဟင်ဂျာတွေအတွက်ပုံမှန်လိုဖြစ်နေတာပါ။ဒီလိုအခြေအနေမျိုး20နဲ့21ရာစုရောက်လာတဲ့ခေတ်သစ်ကမ္ဘာမှာမဖြစ်သင့်ဘူးလို့အောက်လွှတ်တော်အမတ်ဘယ်ရာကပြောသွားတာပါ။အလားတူဒီကြားနာပွဲမှာအဓိကပါဝင်ခဲ့တဲ့ဆက်ကော်မတီအကြီးအကဲအဖွဲ့ဝင် Republican အောက်လွှတ်တော်အမတ် Ted Yoho ကလည်း Rohingya အတိုင်းဝိုင်းကို American ပြည်ထောင်စုအနေနဲ့ဘယ်လိုကူညီကယ်တင်နိုင်တယ်လဲသူတို့အပေါ်နှင်းပတ်နှိပ်စက်မှုတွေကိုမြန်မာအစိုးရအနေနဲ့တာဝန်ခံမှုတာဝန်ယူမှုရှိအောင်ဘယ်လိုလှုပ်ဆောင်သင့်တယ်လဲဆိုတာတွေကိုထွက်ဆိုသူတွေအနေနဲ့အကြံပေးကြဖို့တိုက်တွန်းသွားပါတယ်။ဒါအပြင်ဒီကြားနာပွဲမှာသူပူးပေါင်းပါဝင်ရတဲ့အကြောင်းရင်းကိုလည်းအခုလိုပြောပါတယ
်။ We are gathered here todayDue to the continued mistreatment of the Rohingya minority in Burma.
မြန်မာပြည်မှာရှိတဲ့ Rohingya လူနည်းစုတွေအပေါ်ဆက်လက်နှိပ်စက်နှိမ့်ပတ်မှုတွေကြောင့်ဒီကနေ့ကြားနာပွဲမှာအလုံးစုဝေးရောက်ရှိနေကြတာဖြစ်ပါတယ်။1960ပြည့်နှစ်အစောပိုင်းကာလတွေကစပြီး Rohingya တွေဟာသူတို့ရဲ့နိုင်ငံသားဖြစ်မှုကိုဖယ်ရှားခံခဲ့ရတယ်လို့သူတို့ရဲ့အခြေခံလူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလည်းဖိနှိပ်ခံခဲ့ရပါတယ်လို့လွှတ်တော်အမတ်ယိုဟိုကပြောသွားတာပါ။American ပြည်ထောင်စုအနေနဲ့ Burma Act ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့နဲ့မြန်မာနိုင်ငံမှာဆက်ပြီးဖြစ်နေစေဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကာကွယ်တားဆီးနိုင်ရေးဒီဇိုင်းမမတ်ကူညီဆောင်ရွက်ဖို့ပြောကြားခဲ့ကြောင်းကြားနာပွဲမှာအဓိကထွက်ဆိုသူတွေတဲ့တဦးဖြစ်တဲ့ Women's Peace Network အမှုဆောင်ညွှန်ကြားရေးမှူးမတ်ဝေဝေနုက VOE ကိုအခုလိုပြောပါတယ်
US အနေနဲ့မြန်မာပြည်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဒီမိုကရေစီမြင့်တင်ရေးတွေမှာဒီဇိုင်းမမဲအပေးထောက်ခံသွားဖို့အထူးသဖြင့်တော့ရူဝန်ဂျာရီဘက်ကတောင်းဆိုတဲ့ဟာတွေကျွန်မပြောသွားပေးတာဖြစ်ပါတယ်ဒီနိုင်ငံသားအခွင့်အရေးတွေကိုနေရကိုပြန်နိုင်ရေးကိစ္စတွေနောက်ခါကျတော့ဒီရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းတရားမျှတပြီးတော့လွတ်လပ်မျှတတဲ့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့ကိစ္စတွေကိုလည်းပြောဆိုသွားပါရစေ
။မတ်ဝေဝေနုနဲ့တူအောက်လွတ်တော်ရိုဟင်ဂျာအရေးကြားနာပွဲမှာထွက်ဆိုသူတွေတဲ့ Refugee International အဖွဲ့ကြီးပါဝင်နိုင်ငံတကာလူသားချင်းစာနာမှုဆောင်ရွက်နေတဲ့အဖွဲ့နဲ့ The Heritage Foundation ကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်။ဒါ့အပြင်အောက်လွှတ်တော်နိုင်ငံသားရေးကော်မတီဝင်ဝိုင်းအမေရိကန်လွှတ်တော်အမတ်အများပြားလည်းပါဝင်ဆွေးနွေးခဲ့ကြပါတယ်။ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်နေကြောင်းအရင်ကတည်းကပြောဆိုထားပါတယ်ရှင်။
အမေရိကန်မလာရောက်အခြေချနေထိုင်တဲ့အာဖရိကနယ်ပါအမျိုးသမီးတူဟာအမေရိကန်အာဖရိကန်တွေနဲ့အနီးဝန်းကျင်ကလူတွေကိုကူညီဖို့စေးဆိုင်တစ်ခုကိုဖွင့်လှစ်ရောင်းချနေတဲ့အကြောင်း VOA သတင်းတော့ရာဒီယာအတမ်းမြတ်သတင်းလွှာကိုတင်ပြခြင်းပါတယ်ကျွန်တော်ညံဝင်းအောင်ပါအီရီထရီးယားကနေအမေရိကန်မှာအခြေချနေနေတဲ့ဝန်နီတိုဝဲလ်ဒီဟာလူခဲ့တဲ့9နှစ်ကျော်က CBS စေးဆိုင်မှာလွတ်လွတ်ခဲ့ပြီးနောက်အခုတော့ဂျိုးဝဲလ်နက်ဆိုတဲ့ကိုပိုင်စေးဆိုင်ကိုဗာဂျီးနီးယားအာလင်တန်မြို့မှာဖွင့်ထားတာပါဒီစေးဆိုင်ဟာအီသီယိုးပီးယားနဲ့အီရီထရီးယားနိုင်ငံတွေကိုပြန်ကြတဲ့အာဖရိကလူမျိုးတွေအတွက်သိက္ခာအထောက်အကူဖြစ်စေတယ်လို့ဝန်နီယားကဆိုပါတယ
် What we do for them is we collaborate with their doctors get their prescription
သူရဲ့ဆရာဝန်တွေနဲ့ဆက်သွယ်ပြီးပေးရတဲ့ဆေးစာကိုသေချာအောင်လုပ်ပါတယ်လိုအပ်တဲ့ဆေးတွေအသင့်ပြင်လာပြီးစားလိုက်ကတဆင့်သက်ဆိုင်သူတွေစီပို့ပေးပါတယ်သူတို့ပုံမှန်တောက်ရမဲ့ဆေးတွေအချိန်မီပို့ပေးနေတာပါလို့ပြောပါတယ်အခြားစီးပွားရေးလုပ်ငန်းရှင်တွေလိုပဲအစာပိုင်းမှာအခက်အခဲတွေမျိုးစုံကြုံခဲ့ရတယ်လို့ဝန်နီယားကပြောပါတယ
် I had a lot of challenging times but the biggest one was the bank
အခက်အခဲမျိုးစုံကြုံရတဲ့အထက်မှာဘဏ်မှငွေချိတဲ့ကိစ္စကအဆိုးဆုံးပါဒီလိုအသေးစားစီးပွားရေးလုပ်ငန်းရှင်တယောက်လုပ်ငန်းစတင်လည်ပတ်နိုင်ဖို့လိုအပ်တဲ့ငွေကိုဘဏ်ကအလွယ်တကူထုတ်မချေပါဘူးအခုလိုဆိုင်ဖွင့်ပြီး 4-5 နှစ်ကြာတော့မှသူတို့ကငွေချေကျင်ကြတာပါလို့ပြောသွားတာပါအခုလိုကိုဗစ်ကာလအတွင်းအာဖရိကတိုင်းမှာရှိတဲ့လူနာတွေကိုအွန်လိုင်းကတဆင့်စေဝါကူတာမှုပေးနိုင်ဖို့အာဖရိကကုမ္ပဏီတချို့နဲ့ချိတ်ဆက်လုပ်ဆောင်နေပါတယ်။အဲ့ဒီကုမ္ပဏီတွေလိုအပ်တဲ့ဆေးတွေကိုလည်းသူတို့စီမှာမှာယူမယ်လို့မျှော်လင့်နေပါတယ်။ Catherine Ann ဟာဝိုနီယာရဲ့ Joe Wellness ဆေးဆိုင်မှာလုပ်နေတာတစ်နှစ်လောက်ရှိနေပါပြီ
။ Whatever they need for us to make sure they understand the medication that they're taking and to make sure
သူတို့လိုအပ်ချက်တွေဖြည့်ဆည်းနိုင်ဖို့ကျမတို့စ조사နေတာပါ။ဘယ်ဆေးကိုဘယ်အချိန်မှာဘယ်လိုတောက်ရမယ်ဆိုတာကိုပြောပြပေးပါတယ်။တခုခုအခက်အခဲကြုံလို့မေးလာတိုင်းလည်းကျမတို့ကူညီဖြေရှင်းပေးပါတယ်လို့ဆိုပါတယ်။ဒီလိုဝန်ဆောင်မှုတွေရှိတာကြောင့်လဲသူတို့စေးဆိုင်အောင်မြင်မှုရနေတာပါလို့ဝန်နီယားကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲနိုင်ငံရေးလောကထဲဝင်လာတဲ့အာဖရိကန်အမေရိကန်လူမျိုးအမျိုးသမီးအရေးအတွက်တိုးလာနေတဲ့အကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးတော့ကျွန်မနောင်လောက်တင်ပြမှာပါအမေရိကန်ပြည်ထောင်စုမှာအသားအရောင်ခွဲခြားမှုပေါင်းစုံရှိခဲ့သလိုရုပ်ရှင်ရုံတွေမှာလည်းလူဖြူလူမဲတိချခွဲဝင်ရတဲ့ဝင်ပေါက်တွေသတ်မှတ်ထားခဲ့ဖူပါတယ် Republican Party အမခံနေမိတစ်ခုဖြစ်တဲ့ Georgia ပြည်နယ်အပါဝင်အမေရိကန်နိုင်ငံတော်ဟာအခုတော့အခြေအနေတွေပြောင်းလဲလာတဲ့အပြင်လူမျိုးအမျိုးသမီးတွေလည်းနိုင်ငံရေးမှာပိုပြီးတော့ပါဝင်လှုပ်ရှားလာကြပါတယ်။လူမျိုးအမျိုးသမီးတွေဟာမျိုးဆက်နဲ့ချီ Democrat Party အတွက်စိတ်ချယုံကြည်ရတဲ့မဲဆန္ဒရှင်တွေဖြစ်ပေမဲ့လည်းနိုင်ငံရေးလောကမှာကိုရင်ကိုကြပါဝင်တာမျိုးတော့မရှိခဲ့ပါဘူး။ပြည်နယ်အုပ်ချုပ်ရေးမှူးတွေထံမှလူမျိုးအမျိုးသမီးတဦးမှမရှိခဲ့ပေမဲ့အထက်လွှတ်တော်မှအမတ်နှစ်ဦးနဲ့အောက်လွှတ်တော်မှာတော့ဒါဇင်နဲ့ချီတဲ့ African American အမျိုးသမီးအမတ်တွေရှိပါတယ်။ပြည်ကရနဲ့အတော်များများကစပြီးတော့အမေရိကန်နိုင်ငံတော်ဟာအုပ်ချုပ်ရေးပိုင်းမှာဝင်ပြိုင်ကြတဲ့လူမဲအမျိုးသမီးအရေးအတွက်လည်းတမိုင်းဝင်တိုးလာပါတယ်။လွှတ်တော်မှနေရာတွေနဲ့အကြောင်းအုပ်ချုပ်ရေးပုတ်အဖွဲ့တွေမှာပါရှင်းပြအရေးခံလာကြတာပါ။ COP ကောင်တီအကြောင်းအုပ်ချုပ်ရေးပုတ်အဖွဲ့ဥက္ကဋ္ဌ Chelsea Davis က2016ခုနှစ်သမ္မတရွေးကောက်ပွဲမှာ Donald Trump မနိုင်ရပြီးအခြေအနေတွေပြောင်းလဲကုန်တာကြောင့်ဝင်ပြိုင်ရတာလို့ပြောပါတယ
်။ Knowing that I'm in a district that is
လူပြုံဟုတ်တဲ့ចောင်းသူចောင်းသားအများစုရှိတဲ့ဒီအရက်မှာသူတို့ကိုကိုစားပြုပေးမယ်ကိုယ်စားလှယ်လောက်မရှိတဲ့အတွက်ចောင်းအုပ်ချုပ်ရေးဘုတ်အဖွဲ့မှာဝင်ပြိုင်ဖို့ချမမှာတာဝန်ရှိတယ်လို့ပို့ပြီးတော့ခန်းစားလာရပါတယ်ဒီចောင်းသူចောင်းသားတွေကိစ္စပြောဆိုဆွေးနွေးတဲ့နေရာမှာသူတို့ကိုစားဝင်ပြောပေးခြင်းတဲ့အတွက်ဝင်အရွေးခံခဲ့တာဖြစ်ပါတယ
်သူသမရဟောင်းဂျိုးဘိုင်ဒန်သမရကိုယ်စားလှယ်လောက်ဖြစ်လာရေးအရေးပါတဲ့အခမ်းအနားမှာလည်းလူမဲအမျိုးသမီးတွေပါဝင်ခဲ့ကြတာပါဒါကြောင့်လဲဂျိုးဘိုင်ဒန်နဲ့အတူသမ္မတရွေးကောက်ပွဲဝင်မဲ့ဒုတိယသမ္မတလောင်းနေရာအတွက်လူမဲအမျိုးသမီးကိုရွေးချယ်မယ်ဆိုတဲ့အသံလေးထွက်နေပါတယ်။ဆယ်ကျော်သက်လူမဲအမျိုးသမီးဂေဘီဘတ်ရှဂျီကတော့နိုင်ငံရေးလောကကအမျိုးသမီးတွေကိုအားကြအတူယူနေသူပါ။
And being able to see African American women in politics
နိုင်ငံရေးလောကမှာ African American အမျိုးသမီးတွေမြင်ရတာသိပြီးအားရကျဉ်းတတ်မိပါတယ်။အမျိုးသမီးငယ်လေးတွေအနေနဲ့လည်းအမျိုးသားတွေလိုပဲသူတို့ဖြစ်ချင်တာဘာမှဆိုဖြစ်နိုင်တယ်ဆိုတာမျိုးမြင်လာစေပါတယ်။နိုင်ငံတော်အစ်စ်စင်းမြင့်တွေမှာလူမဲအမျိုးသမီးတွေဝင်ပြိုင်နေကြတာကိုမြင်ရတာအားကြပြီးကျမလည်းကိုယ့်ရဲ့ပုံကူရေးပြဿနာတွေကိုကိုယ့်ဘာသာဂိုင်းတွယ်ဖြေရှင်းလာနိုင်ပါတယ်
။ Democrat Party လိုလူမျိုးပေါင်းစုံစုပေါင်းပါဝင်လုပ်ကိုင်နေတဲ့လူမျိုးလူဖြူအများစုလုံမုံထားတဲ့ Republican Party ထဲမှာလည်းလူမျိုးပေါင်းစုံပါဝင်လာအောင်ကြိုးပမ်းလုပ်ကိုင်နေကြပါပြီ။ Republican Party စီအောင်ရေလုပ်ငန်းလုပ်နေတဲ့ Diana Harris ရဲ့အမြင်ကတော့ဒီလိုပါ
Because once we diversify the other side of the aisle that makes a
conversation ခုလိုမျိုးနဲ့ပြောဆိုဆက်ဆံရတာကိုလူတွေပို့ပြီးတော့သဘောကျကြတယ်လို့ထင်ပါတယ်။ဒါကြောင့်ပါတီနှစ်ရစလုံးမှာလူပေါင်းစုံရှိမယ်ဆိုရင်ပြောဆိုဆွေးနွေးရတာပို့ပြီးတော့လွယ်ကူစေမှာပါ
လူမျိုးပေါင်းစုံရောင်းတော့နေထိုင်နေတဲ့ American ပြည်ထောင်စုလိုပဲ Republican Party မှာလူမျိုးစုံပါဝင်တင်မယ်ပဲအခုတော့အဲ့ဒီလိုမဟုတ်သေးဘူးလို့ Harris ကပြောပါတယ် Georgia ပြည်နယ်မှာမဲပေးဖို့စိတ်အားထက်သန်နေတဲ့လူမဲတွေရဲ့မဲအများစုရမယ်လို့ Democrat Party ကယုံကြည်ချက်အပြည့်ရှိပါတယ် Fair Fight Action အဖွဲ့ရဲ့တွက်ချက်မှုအရ Georgia ပြည်နယ်မှာ2018ခုနှစ်ကမဲမပေးခဲ့သူ9သိန်းခွဲကျော်ရှိနေပြီးတော့49ရာခိုင်နှုန်းကလူပြိုမဟုတ်သူတွေဖြစ်တယ်လို့ဆိုပါတယ်ဒီအဖွဲ့ကတော့ပြည်내အုပ်ချုပ်ရေးမှူးရာထူးအတွက်ဝင်အရေးခံခဲ့ဖူးတဲ့ Stacey Abrams က2018ခုနှစ်မှာတည်ထောင်ခဲ့တာ
ပါ Black women are saying we are no longer going to be taken for granted
လူမဲမျိုးသမီးတွေကိုလစ်လူရှုထားလို့မရတော့ပါဘူးဒီရွေးကောက်ပွဲတွေမှာကျမတို့အနိုင်ရနေကြပါပြီမဲဆန္ဒပေးတဲ့နေရာမှာလည်းလူမဲမျိုးသမီးတွေကသိပြီးယုံကြည်စိတ်ချရတဲ့အုပ်စုလည်းဖြစ်ပါတယ်
ဒီကရက်ဂျွန်လကာယောဂါကာလအတွင်းပါတီရင်းသမ္မတလောင်းအချို့ရွေးကောက်ပွဲကျင်းပခဲ့တဲ့ပြည်내တွင်တချို့မဲယုံတွေမှာမဲဆန္ဒရှင်တွေနှာရည်နဲ့ချီတန်းစီဆောင်ဆိုင်ခဲ့ရပေမဲ့2008ခုနှစ်အိုဘားမားရွေးကောက်ပွဲဝင်ခဲ့တဲ့အချိန်ကတည်းကမဲလာပေးတဲ့ဒီမိုကရက်ပိုများပါတယ်။လူမျိုးရေးခွဲခြားမှုနဲ့ပတ်သက်ပြီးတော့အမေရိကန်မျိုးကြီးအတော်များများမှဆန္ဒပြပွဲတွေပေါ်ပေါက်နေတာကြောင့်ဒီရွေးကောက်ပွဲရလဟာနေမလားသေမလားဆိုတဲ့အဆုံးအဖြတ်မျိုးလိုအရေးကြီးတဲ့ရွေးကောက်ပွဲဖြစ်တာကြောင့်ကာယောဂါကာလအကြာကပဲမဲလာပေးနေကြတာလည်းဖြစ်တယ်လို့ Beth Jackson ကသုံးသပ်ပါတယ်။ကျမနှလုံးပ
ါအင်္ဂါနေ့မနက်ပိုင်း VOA American သံမြန်မာပိုင်းအစီအစဉ်တွေကိုဆက်ပြောပြပေးနေပါတယ်အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံသတင်းတွေကိုမူရင်းအားပေါ်မပြတ်ပြောပြပေးပါပါကျွန်တော်ဝင်းမြမမြန်မာလူငယ်တွေအနေနဲ့နိုင်ငံရေးမှာဘေးဖယ်ခံထားရတဲ့ကြားကမျောလင်းချက်တွေရှိနေတယ်ဆိုတဲ့ခေါင်းစဉ်နဲ့American Republican Party နဲ့နီးစပ်တဲ့ NGO ကြီးဖြစ်တဲ့ IRI American နိုင်ငံတကာ Republican Institute အဖွဲ့ညွှန်ကြားရေးမှူးဒိုင်နာဆရက်ရဲ့ဆောင်းပါးကိုဥစွာတင်ပြပေးလိုပါတယ်။မြန်မာနိုင်ငံမှာစစ်အုပ်ချုပ်မှုနှစ်ပေါင်း50အပြည့်ထူးထူးခြားခြားဒုတိယကြိမ်ဖြစ်လာမယ့်ဒီနှစ်နိုဝင်ဘာရွေးကောက်ပွဲမှာလူငယ်တွေအနေနဲ့နိုင်ငံရေးပါတီတွေမဲဆွယ်ပွဲမှာအရေးပါတဲ့နေရာကလှုပ်ရှားကြလိမ့်မယ်လို့ဆောင်းပါးရှင်ဖြစ်တဲ့ IRI အဖွဲ့ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုကဆိုပါတယ်ဒီညွှန်ကြားမှုဒိုင်နာဆက်ရက်ကမြန်မာနိုင်ငံရဲ့အနာဂတ်အတွက်ပြည်သူတွေပါဝင်ရွေးချယ်권ရမယ်ဒီရွေးကောက်ပွဲဟာအခြားနိုင်ငံတွေလိုပဲကိုဗစ်ကာလအကန့်အသတ်ကြမှာဖြစ်လာရပေမဲ့လူငယ်တွေပေါ်နိုင်ငံရေးပါတီတွေကရွေးချယ်ခံကိုယ်စားလှယ်ဖြစ်အားမပေးသေးတာကိုတော့လူထုစတန်းတွေကစန့်ကျင်ဘက်ဖော်ပြနေတယ်လို့ဆိုလိုက်ပါတယ်2019ခုနှစ်ကမြန်မာနိုင်ငံတဝန်းကောက်ယူခဲ့တဲ့ဒီ IRI အဖွဲ့စတန်းအရာမြန်မာလူရဲ့သုံးပုံတစ်ပုံအရာရှိတဲ့လူငယ်တွေကိုနိုင်ငံရေးဆုံးဖြတ်ချက်တွေချရမှာပါဝင်စေချင်တယ်လို့ဖြည့်ဆိုသူ93ရာခိုင်နှုန်းကထောက်ခံခဲ့တာအပြင်ရွေးကောက်ပွဲဝင်ရင်လည်းအသက်35နှစ်နဲ့အောက်ဒီလူငယ်တွေကိုမဲပေးဖို့များတယ်လို့83ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့ဆောင်းပါးရှင်ကဆိုပါတယ်အခုလိုလူထုအနေနဲ့လူငယ်တွေကိုမဲပေးခြင်းစိတ်များလာနေပြီမဲ့နိုင်ငံရေးပါတီအများစုကတော့သတ်မှတ်ထားတဲ့ပြည်သူ့လွှတ်တော်အတွက်အသက်25နှစ်နဲ့အမျိုးသားလွှတ်တော်အတွက်အသက်နှစ်30တွင်တဲ့အထက်လူငယ်တွေကိုအပြေမှာချိကောင်းပြောပေမဲ့လက်တွေမှာတော့ရွေးကောက်ပွဲဝင်ဖို့ဆိုပြီးဆက်တွန်းဆုံနေသေးတယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။ဒါပေမဲ့လည်း IRI အဖွဲ့အနေနဲ့အနာဂတ်မှာအရေးပါလာမယ့်ဒီလူငယ်တွေကိုနိုင်ငံရေးအရေးချင်းပြည့်စုံစေဖို့တင်တန်းတွေပေးနေပြီးဒီနှစ်တင်တန်းမှာဆိုရင်မဲဆွယ်ပွဲတွေမှာပါဝင်ဖို့နဲ့ဒီမိုကရေစီပြောင်းလဲမှာအရေးပါဖို့လိုအပ်တဲ့အရေးချင်းတင်တန်းတွေပါပေးခဲ့တယ်လို့ဒီ IRI အဖွဲ့ကမြန်မာနိုင်ငံဆိုင်ရာညွှန်မှုကဆိုပါတယ်ဒီတင်တန်းတွေမှာလူငယ်တင်တန်းသားတွေအနေနဲ့သူတို့နိုင်ငံရေးနောက်ခံတွေကိုဘေးဖယ်ထားပြီးတင်တန်းဘက်တွေနဲ့အတူတူဘသူကိုမဲပေးဖို့မဆုံးဖြတ်နိုင်သူတွေကိုစီအောင်ပုံစေတနာဝန်ထမ်း volunteer စုစည်းပုံလူအတိုင်းဝဲမှာကြုံရတဲ့ပြဿနာရပ်တွေဥပမာအလုံးလက်မဲ့ဖြစ်မှုမိုးရစေပြည်တွင်းပဋိပက္ခလက်စားမှုဖြစ်မှုတွေအတွက်အဖြေကောင်းတွေရဖို့အပြန်အလှန်အမြင်ဖလှယ်တာတွေလုပ်နိုင်ခဲ့တယ်လို့ဆောင်းပါးရှင်ကဆိုပါတယ်အဖြေဆုံးကိုတော့www.democracyspeaks.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာနောက်သတင်းတစ်ပုဒ်မှာတော့နှစ်ဖက်အပြန်အလှန်အသိမှတ်ပြုလေးစားတဲ့နည်းနဲ့ချီးကပ်တာကပိုကောင်းမယ်ဆိုတဲ့ခေါင်းစဉ်နဲ့မလေးရှားနိုင်ငံထံ New Straits Times သတင်းစာမှာဆောင်းပါးရှင်ဂျွန်တီယိုရေးထားတဲ့ဆောင်းပါးကိုဆက်ပြောပြပါမယ်မြန်မာနိုင်ငံကရိုဟင်ဂျာပြဿနာအတွက်မလေးရှားနိုင်ငံအနေနဲ့ရှေ့တန်းကနေပြင်းပြင်းထန်ထန်ဝေဖန်ထောက်ပြဖြေရှာနေတာကအနောက်နိုင်ငံတွေနီးလို့ဖြစ်နေပြီး
မြန်မာအစိုးရကနားမထောင်ပဲပြဿနာတွေဆက်တက်နေတော့မဲ့နိုင်ငံဆက်ဆံရေးကိုဆက်ထိခိုက်နေစေပဲလို့ဆောင်းပါးကိုအစချီရေးသားထားပါတယ်။ဒါကြောင့်မြန်မာနိုင်ငံကကုလသမဂ္ဂထရီတွင်းမှုဂျေဟောင်းဦးတန်းရဲ့နေလဲဖြစ်သမိုင်းပညာရှင်လဲဖြစ်တဲ့ကိုသန်းမြင့်ဦးရဲ့မကြခင်ကထုတ်တဲ့စာအုပ် The Hidden History of Burma မြန်မာနောက်ွယ်သမိုင်းလို့အဓိပ္ပာယ်ထွက်တဲ့စာအုပ်ကြောင့်သုံးသပ်မှုဆောင်းပါးတစ်ခုမှာပါတဲ့အတိုင်းဒီဝေဖန်ဖြစ်တင်တဲ့နောက်နိုင်ငံချီကပ်မှုမျိုးကမှားနေတယ်လို့တီယိုကဆိုပါတယ်။ဒီစာအုပ်သုံးသပ်မှုထဲမှာသတင်းတော့ Sebastian Strangio နိဂုံးချုပ်ထားတဲ့မြန်မာနိုင်ငံရဲ့အောက်ခြေအုံမြင့်မှာအမြင့်ကောင်းကောင်းတွင်နေတဲ့လူမျိုးရေးနဲ့ဝိသေသနာကျန်ရင်လက္ခဏာပြဿနာအရင်းမြစ်အတွက်အဖြေရှာဖို့လိုအပ်တဲ့မူဝါဒပိုင်းစီတွေကိုအကူအညီကြံပေးသင့်တယ်လို့ကိုသန်းမြင့်ကိုရေးထားတာမှန်တယ်လို့ဆိုတာပေါ့သူလည်းသဘောတူတယ်လို့ဆောင်းပါရှင်ကဆိုပါတယ်။ဒါအပြင်အခုလိုမတူညီတဲ့လူမျိုးနဲ့ဒေသတွေကြားမျိုးသားညီညွတ်ရေးတည်ဆောက်ရတဲ့ပြဿနာမျိုးကမလေးရှားနိုင်ငံမှာလည်းလွတ်လပ်ရေးပြီးမှအလားတူကြုံခဲ့ရတာမို့မြန်မာနိုင်ငံမှာအခုဆက်ကြုံနေရတာကိုအပြန်အလှန်နားလည်ပေးပြီးဘုံတွေ့ကြုံသင်ခန်းစာများစွာကိုအဓိကမိမောင်းထိုးဖလှယ်တဲ့ဤနဲ့အပြစ်မတင်မဲ့အဖြေရှာနိုင်ဖို့ချီးကပ်တာကမြန်မာဆိုရနားထောင်နိုင်တာမျိုးဖြစ်တယ်လို့ဆောင်းပါရှင်ဒီယိုကဆိုပါတယ်။အသေးစိတ်ကိုတော့ www.nsd.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။ကျွန်တော်ဝင်းမြင့်ပါ
VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ၈ရက်နေ့တနင်္ဂနွေနေ့မှာလွှတ်တော်အသီးသီးအတွက်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လ၁ရက်နေ့ကကြေညာခဲ့ပါတယ်။ဇူလိုင်လ25ရက်နေ့ကစတင်ပြီးတော့လာမယ့်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာပါဝင်မဲပေးခွင့်ရှိတဲ့သူတွေရဲ့မဲဆန္ဒရှင်စာရင်းကိုပထမဆုံးအကြိမ်ဖြစ်နေမြန်မာပြည်တဝမ်းမှာစတင်ကြေညာလိုက်ပြီဖြစ်ပါတယ်။မဲဆန္ဒရှင်ပြည်သူတွေရဲ့မဲဆင်းစစ်ဆေးမှုအခြေအနေကိုကြည့်ကြရအောင်ပါ။ရက်ွက်ကြေးရွာအုပ်ချုပ်ရေးမှူးရုံးတွေနဲ့ရက်ွက်ကြေးရွာရွေးကောက်ပွဲကော်မရှင်ရုံးတွေမှာဇူလိုင်လ25ရက်နေ့ကနေပြီးတော့လာမယ့်ဩဂတ်စ်လ9ရက်နေ့ထိစုစုပေါင်း14ရက်ကတ်ထားပေးမှာဖြစ်ပါတယ
်။14ရက်ရက်ွက်ရုံးလမ်းရုံးပေးနာမှာပေါ့နော်သူအမှပေါ့ကတ်ထားတာပေါ့နော်မင်းစင်းမှာဘာဟိုလိုတော့သူကတော့ဘလို့ဆိုဥပေါ့နော်စီနီယာနဲ့ပေါ့သူစီနီယာလိုက်ပေါ့ပေါ့ကြားထားတယ်အဲ့လားလေးကိုကိုတကောင်စင်းမှာပါလာပါမပါသူကတကောင်စင်းကိုင်ပြီးတော့တွားပြီးတော့တိုက်ပြီးဆက်ကြည့်တာ။ပါမပါတော့ဆိုတော့ကိုယ့်အရာကတော့တွားပြီးဆက်တယ်မပါတော့ဆိုတော့ရှိတယ်။တောက်တရားကတော့မပါဘူးပေါ့နော်။မပါတဲ့ခါကျသူတို့ကပုံစံသုံးနဲ့တကောင်စင်းမိတ်သူမှတ်ပေါ်နေမိတ်သူကယူလာခိုင်းတယ်ပုံစံသုံးနဲ့ဖြစ်နေ။ရုံးလာခဲ့ဖို့ကော်မရှင်ရုံး။မင်းစင်းနဲ့ပတ်သက်ရပြောချင်တာကလူတိုင်းကတော့မဲကိုမွဲတပြားအတွက်ကတော့လာလူတိုင်းကတော့လာပြီးတွားပြီးကော်မရှင်ရုံးမှာပေါ့လာရောက်ကြည့်ရှုတင်တယ်လို့ပဲပြောချင်တာပေါ့နော
်ပြည်သူတချို့ကတော့စားဝတ်နေရေးအခက်အခဲတွေရှိနေတာကြောင့်မဲဆင်းသွားကြည့်ဖို့အတွက်ခက်ခဲတယ်ဆိုတဲ့သတင်းစကားတွေလည်းထွက်ပေါ်လာပါသေးတယ
်ဆက်သေးပြီးပါတယ်ဘာပါပြောလေကိုလည်းမဲတပြားတောင်ဝင်တိပြည်သူတယောက်နေနဲ့မဲထဲကတောင်ဝင်ရှိတာပေါ့ခုနကပါမပါဘူးသွားကြည့်ရတာလမ်းနိုင်နိုင်နိုင်ကိုလိုက်ပြီးတော့အတန်ချက်နဲ့အော်ပြီးတာအုတ်ချုပ်မှုရုံမှာမဲဆင်းကြည့်ဖို့ကိုနာမမပါဘူးဆိုလို့ရှိရင်ရုံးကိုအကြောင်းကြားလိုက်တယ်အဲ့မှာတင်ပြောလို့ရတယ်ရုံးမှာထိုင်တယ်ဘယ်သူ့ကိုပြောပြောရုံးမှာအကုန်ပြောလို့ရတယ်အဲ့ခါကျရင်ကိုနာမကြံကြံနဲ့သူ့မို့နာမမားတယ်လိမ့်စာမှန်တယ်နာမမားရင်လည်းပြောလို့ရတယ်မဟုတ်သွားကြည့်တဲ့နေပေါ့လေသွားကြည့်တဲ့နေဆိုတာကိုပြည်သူလူထုတယောက်အနေနဲ့ကိုချိုင်းနေတဲ့မဲယုံပါတီကိုကိုမဲပေးပိုင်ကိုရှိတယ်ကိုမဲတပြားအတွင်းနဲ့လည်းကိုချိုက်တဲ့ပါတီကကိုမထက်ခဲ့လို့ရှိရင်အဲ့ဒီပါတီကအမတ်လောင်းကတမတ်တဲ့နဲ့ရှုံးသွားနိုင်တယ်။မဲဆင်းပါမပါကြည့်ရဆိုတာကိုလူချင်းနဲ့ကိုကြိုက်တဲ့ပါတီကိုကိုနိုင်ငံရဲ့လူနိုင်ငံသားတယောက်အနေနဲ့ပဲပြီးဖို့ရအောင်သွားကြည့်ရ ကိုလိုချင်တဲ့ဘဲပါတီရဲ့ဘဲဟိုးပါတီရဲ့မဟုတ်ဘူးကိုကြိုက်နေတဲ့ပါတီကိုမဲပေးနိုင်အောင်သွားကြည့်တာ
ပြည်သူတွေအနေနဲ့ကိုယ့်ရဲ့နာမည်ဆင်းတွေကိုကိုယ်တိုင်သွားကြည့်ကြဖို့မိသားစုဝင်တွေရဲ့ဆင်းတွေကိုလည်းသွားကြည့်ပေးဖို့တကယ်လို့ကိုယ့်ရဲ့နာမည်မှတ်ပုံနဲ့နံပါတ်နဲ့နေရက်လိပ်စာအမှားရုံးတွေရှိနေတယ်ဆိုရင်လည်းရက်ွက်ကြေးရွာကော်မရှင်အဖွဲ့ခွဲတွေကိုဆက်သွယ်ပြီးတော့လိုအပ်တဲ့ဖောင်ပုံစံတွေဖြည့်သွင်းပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမြန်မာပြည်အနှံ့တတိပေးကြေညာထားတာကိုလည်းတွေ့ရပါတယ
်ထက်ကောက်မှာပေါ့နော်ဒါပထမဆုံးသူကရာဆယ်ပေါ့ပြောမှဆိုရင်တော့ရာဆယ်လောက်တာပေါ့ဒါမှန်မှန်ပါမှာပါပေါ့နော်မပါမပါလဲလူပြန်ဖြစ်မယ်ကြေပြီးတော့နောက်တော့ဒုတိယကြိမ်ထပ်ကပ်မယ်လို့ဒါတော့အစိုးရအနေနဲ့တော့ဒါကြုံတွေ့ငါထားတာပါနော
်ရန်ကုန်မြို့ကပြည်သူတဦးကလည်းသူ့ရဲ့အမိကိုခုလိုပြောပါသေးတယ
်ဟိုဦးတို့ကတော့တောင်ဝင်းသိပြည်သူတယောက်အနေနဲ့ကတော့ကိုမဲဟိုတော့ကိုရောက်အောင်တော့ထဲရမှာပါကိုကြိုက်တဲ့ပါတီကိုမှန်ကန်လုပ်ပေးမယ်လို့တော့ဦးတို့မြင်တယ
်လာမယ့်2020ရွေးကောက်ပွဲမှာဝင်းရအရွေးခံမဲ့ပြည်သူပါတီကဦးကိုကိုကြီးရတော့ပြည်သူတွေရဲ့မင်းစင်းပေါ်မှာထားရှိနေတဲ့သဘောထားနဲ့အမြင်ကိုသူ့အနေနဲ့ခုလိုသုံးသပ်ပြောဆိုပါတယ်
။ဒီလိုပါတီစုံဒီမိုကရေစီရွေးကောက်ပွဲမဲပေးခွင့်အခွင့်အရေးဆိုတာရှင်လင်းလုံးရဲတော်ဘုံကြီးတောင်ပေါ်လာတာ။ပေါ်လာတော့ဟိုဒီလိုမဲပေးခွင့်ရဖို့အတွက်ကျွန်တော်တို့ကအသက်ပေါင်းဘဝပေါင်းများစွာမိသားစုတွေနဲ့ချီပြီးတော့ရင်းနှီးပေးဆက်ခဲ့ရတာ။အဲ့တော့ဒါပေါ်ပေါ်ချောင်ချောင်နဲ့ရခဲ့တဲ့အခွင့်အရေးမဟုတ်ဘူး။သို့တော့ကျွန်တော်တို့ကစိတ်မကောင်းဖြစ်တာကဒါပြီးခဲ့တဲ့ဂျာပြယူကောက်ပွဲတွေမှာကြည့်ကြတဲ့ကမဲပေးတဲ့ယာကိုင်းလုံးကြာလာတာပေါ့ကြာလာတဲ့အချိန်မှာမှအခုဒီယူကောက်ပွဲလဲကြာရောဒီကော်မရှင်ရဲ့ထုတ်ပြန်ကြေညာချက်တွေကစပြီးတော့ကျွန်တော်တို့ဝေဖန်စရာတွေဖြစ်လာတယ်ဆိုတော့အဲ့ဒါတွေကိုမဲစင်းစီစစ်တဲ့ကိစ္စတွေကိုကြဲကြဲပြန့်ပြန့်လုပ်ဖို့ဆိုတာနိုင်ငံရေးပါတီတွေလည်းတာဝန်ရှိတယ်ဒါကပါတီအောင်နိုင်ရေးစူးစမ်းတာမဟုတ်ဘူးမဲစင်းနဲ့ပါဖို့စူးစမ်းတာအဲ့တော့ CSO တွေရပ်ဖွဲ့ဖွဲ့စည်းတွေမှာလည်းတာဝန်ရှိတယ်မဲပေးခွင့်ဆိုတာအခွင့်အရေးပဲအဲ့တော့သုံးပြီးတော့ကိုကြိုက်တဲ့လူကိုထောက်ခံနိုင်တယ်ဟဟလက်ရှိအခြေအနေကိုမကျေနပ်လို့ပြုပြင်ပြောင်းလဲမှုလုပ်မယ်ဆိုရင်လည်းပဲသူ့တဲ့ကောင်းမယ်ထင်တဲ့သူကိုရွေးချယ်နိုင်တယ်အဲ့ဒီအခွင့်အလမ်းကိုကျွန်တော်ကအသုံးချစေချင်တယ်ဒါပေမဲ့စိတ်မကောင်းတာကအခုဒါ no vote ဟိုအတန်အယံထွက်လာဆိုတော့နိုင်ငံသားတယောက်ကမဲပေးခွင့်ရှိတယ်မဲမပေးဘဲနဲ့နေခွင့်ရှိတယ်ဆိုတော့ no vote လုပ်ခြင်းကိုတော့ကျွန်တော်တို့ကသွားပြီးတော့ဟိုကန့်ကွက်အပြစ်တင်တာမျိုးလုပ်လို့မရဘူးသို့တော့ဘာကြောင့် no vote ဆိုတဲ့စိတ်ခံစားချက်ဖြစ်လာတယ်။ဘာကြောင့်ဒီယူဆဖြစ်လာတယ်လဲဆိုတော့အကြောင်းရင်းကိုမဖြေရှင်းမဲနဲ့ no vote ပြောရကောင်းလားလို့အပြစ်တင်တာကြောင့်တဘာဝမကြောက်အောင
်။လာမယ့်2020ပြည်နယ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတချို့ကမဲမပေးဖို့ဆန္ဒရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်နိုင်ငံသားအခွင့်အရေးနဲ့ညီကိုယ်ကိုအုပ်ချုပ်မဲ့အစိုးရအဖွဲ့အစည်းကိုကိုကိုတိုင်ရွေးချယ်တင်မြောက်နိုင်တဲ့အခွင့်အရေးကိုလက်လွတ်ဆုံးရှုံးမခံကြဖို့အတွက်မဲဆင်းကိုသွားစစ်ကြည့်ဖို့တိုက်တွန်းစာတွေကိုလည်း Facebook လို့လူမှုကွန်ရက်တွေမှာရေးသားဖော်ပြနေတာကိုတွေ့ရပါတယ်။မဲဆန္ဒရှင်ပြည်သူတွေအနေနဲ့ကိုယ့်ရဲ့နာမည်ဆင်းပါမှသာမဲပေးခွင့်ရမှာဖြစ်ပြီးတော့ပြည်စုံမှန်ကန်တဲ့မဲဆင်းရရှိဖို့အတွက်ကိုယ့်ရဲ့အိမ်တော်စုဝင်မိသားစုအ ਨੇ ဆုံးတဦးကနေမဲဆင်းတွေကိုလာရောက်ကြည့်ရှုပေးသင့်တယ်လို့ဝိုင်းဝန်းကူညီအားပေးကြပါလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းပြည်သူတွေကိုမြတ်တာရက်ခံထားပါသေးတယ်။ကျမမိတချန်ဟိမမြင်မခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာ။
ရှင်များရှင်ကျမသင်္ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုကဒုတိယလေးလပါအတွင်း 9.5 ဂိုင်နှုန်းကျဆင်းသွားပြီးဒါဆိုရင်ကုန်သွယ်ရေးဝန်ကြီးဌာနရဲ့မှတ်တမ်းတွေထဲမှာအဆိုးရွားဆုံးကျဆင်းမှုဖြစ်ပါတယ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပိုများလာတာကြောင့်ပြည်내အတော်များများမှာလုပ်ငန်းတွေပြန်လည်လည်ပတ်ရေးဆိုင်ငံထားရတဲ့အချိန်မှာပဲပြည်ရဲ့သတင်းထုတ်လုပ်မှုအကြီးအကျယ်ကျဆင်းနေတာဖြစ်ပါတယ်ဒီအချိန်မှာအမေရိကန်ပြည်ထောင်စုတွင်ကမြန်မာလုပ်ငန်းရှင်တွေအပေါ်မှာလည်းတက်ရောက်မှုရှိနေပါတယ်နားဆင်ကြရအောင်ပါရှင
် We have seen some signs in recent weeks that the increase in virus cases and the renewed measures to control it are starting to weigh on economic activity
ဒီတဲ့ရင်ပတ်တဲ့အတွင်းဗိုင်းရပ်စ်ကူးစက်မှုတိုးလာတဲ့အခြေအနေတချို့ပြန်တွေ့ရပြီးတဲ့နောက်ဗိုင်းရပ်စ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေကြောင့်ပဲစီးပွားရေးလုပ်ငန်းတွေအပေါ်မှာတက်ရောက်မှုရှိလာတာကိုတွေ့ရပါတယ်လို့အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌ
Jerome Powell ကဇူလိုင်လကုန်ပိုင်းကပြောခဲ့တာပါ
The path forward for the economy is extraordinarily uncertain and will depend in large part on our success in keeping the virus in check. ညနေပြီ
းစီးပွားရေးအောင်မြင်မှုက virus ထိန်းချုပ်နိုင်ရေးအပေါ်မှာမူတည်တယ်လို့ဘူပန်ဥက္ကဋ္ဌ Jerome Powell ကဆက်ပြီးတော့ပြောပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးကြုံတွေ့နေရတဲ့အမေရိကန်ပြည်ထောင်စုမှာစီးပွားရေးလုပ်ငန်းတွေကိုဒုတိယအကြိမ်ထပ်ပြီးတော့ပိတ်ရတာနဲ့အတူပဲအေဘီလာကနေဇွန်လအထိလေးလာတာကလပ်ပါအတွင်းပြည်တွင်းအတင်းထုတ်လုပ်မှုအကြီးအကျယ်ကျဆင်းခဲ့တာပါဒီအချိန်မှာမြန်မာလုပ်ငန်းရှင်တွေရောဘလို့ရင်ဆိုင်နေကြရတယ်လဲဆိုတာကိုဆက်သွယ်မေးမြန်းထားပါတယ်မက်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့ကယူမာဘာမီစ်ကူဆင်မြန်မာစားတောက်ဆိုင်လုပ်ငန်းရှင်ဒေါ်တော်ရာထွန်းကျော်ကိုဆက်သွယ်မေးမြန်းကြည့်ပါတယ
်ဒီမှာကစီးပွားရေးနှစ်ခုရှိတယ်မှာတစ်ခုကတော့မြန်မာစားတောက်ဆိုင်ပေါ့နော်နောက်တစ်ခုကတော့မြန်မာနဲ့ပတ်သက်တဲ့အစားအစာတွေတစ်ဖက်ခုနကဒီမြန်မာတွေမရှိမဖြစ်စားတဲ့ cooking ingredient တွေပြောင်းတဲ့ online store လေးပါကျွန်မမှာရှိပါတယ်အဲ့ဒါက Amazon လိုမျိုးဒီ online store ရောအပြင်ကျွန်မရဲ့ကိုယ်ပိုင် online store တွေနဲ့လည်းချိန်ထားတဲ့ဟာမျိုးနှစ်ခုရှိပါတယ်မှာ
ဟုတ်ကဲ့ရှင်ဆိုတော့အခု covid ကာလအတွင်းမှာဒီဘာတွေများထိခိုက်ပါတယ်ရှင် online အလုပ်အကိုင်ဘက်ကတော့တိတ်ထိခိုက်မှာမဟုတ်ပေမဲ့စားတောက်ဆိုင်ဘက်ကတော့ဟိုအခြေအနေတမျိုးပြောင်းသွားမယ်ထင်ပါတယ
်မှန်ပါတယ်မှာ online store ကတော့ခုနကမပြောသလိုပေါ့နော်ဒီ covid မှာ online store တွေအကုန်လုံးကအယောင်အားတက်ပါတယ်အဲကျွန်တော်တို့ဆိုင်ကျွန်တော်တို့ online store လည်းအဲ့လိုပါပဲအယောင်အားနှစ်ဆလောက်တက်လာတဲ့အတွက်ဆိုးဆိုးလို့ပြောရမှာပေါ့နော်ကိုဗစ်ကာလမှာဒါပေမဲ့စားတောက်ဆိုင်ကြတော့ကျမတို့ရောင်းအားတဝက်လောက်ကြာပါတယ်ရင်းနှောင်းအတိုင်းကိုတဝက်လောက်ကြာတယ်ဒါပေမဲ့လည်းအခုဘလို့ဖြစ်လဲဆိုတော့စိုင်းတော်တော်များများတို့ကထိတ်ောက်တွေ delivery တွေမလုပ်တဲ့အချိန်မှာကျမတို့ကဖွင့်ထားတယ်ပေါ့နော်ရအောင်ဖွင့်ထားတဲ့အခါကျတော့တခြား customer အစ်စ်တွေလည်းပိုရလာတာပေါ့နော်ဒီအခုဒီကိုဗစ်ကာလမှာအဲ့လိုမျိုးလေးလည်းရှိပါတယ်
ဟုတ်ကဲ့ရှင်ဆိုတော့ဒီအလုတ်ကိုင်ပြန်ဒီဘော့စတွန်ဘက်မှာရောက်တော့အခြေအနေကပြန်ဖွင့်ဖို့အခြေအနေရရောဘယ်လိုရှိပါလဲ
အခုကတို့ပြီးခဲ့တဲ့နှစ်ပတ်လောက်ကစပြီးတော့တို့ဖွင့်ဝင်ပြုလိုက်တယ်မှာအဲဆိုရနေပြီးဒီတီနေကနေပြီးတော့ခွင့်ပြုချက်ပေးလိုက်တယ်ဒါပေမဲ့ကျွန်တော်တို့လူတချို့မလုတ်မဖွင့်ရသေးတဲ့လူပေါ့ဒါရင်အထက်ထိဝင်ထိုင်စားတဲ့ဥစ္စာမဖွင့်ရသေးတဲ့ဆိုင်တွေကြတော့လည်းမဖွင့်သေးပဲနဲ့ပုံမှန်လေးပဲဒီလိုမျိုးထိတ်ောက်တဲ့ delivery ပဲ only လုပ်တဲ့ဆိုင်တွေလည်းရှိပါသေးတယ်။ဒါပြေဒါပေမဲ့လည်းတချို့ခုနပြန်ဖွင့်တဲ့ဆိုင်တွေကြတော့လည်းပြန်ဖွင့်တယ်ဆိုတာခုနလိုပေါ့ indoor ဒီ dining ဝင်ပြန်ဖွင့်လက်ခံတဲ့ဆိုင်တွေကြတော့လည်းခုနဒီယောဂပိုးရှိလို့ဆိုပြီးတော့ပြန်ပြီးပိတ်လိုက်ရတဲ့ဆိုင်တွေလည်းရှိတယ်ဆိုတော့ကျမတို့ကတော့အခုအချိန်နဲ့ငြိမ်သွားတဲ့ဒီခဏလောက်စောင့်ကြည့်ဦးမယ်ဆိုတဲ့အနေထားနဲ့ထိတ်ောက်တဲ့ delivery ပဲအခုလောလောဆယ်တော့ဖွင့်ပါသေးတယ
်။ဟုတ်ကဲ့ဆိုတော့ဒီဆိုင်မှာအလုပ်အကင်ပေါ့နော်ဝင်တန်းတွေရှော့ရတာမျိုးဒီဝင်တန်းအရေးနဲ့ပတ်သက်ပြီးတော့ရောဘာအပြောင်းလဲရှိပါလဲ
ရှိပါတယ်ရှင်ဝင်တန်းအရေးကကျမတို့ဝင်တန်းတွေကိုတော့လောက်ရှော့ချလိုက်ရတယ်မှာ
ကိုရိုနာကပ်ဘေးရောဂါစိုးရိမ်ချက်ကြောင့်လူတွေအပြင်ထွက်သွားလာမှုတိတိတတ်တာရော့ချသွားတာအပြင်တည်ယူပို့ဆောင်ရေးဘိုင်းမှာပါထိခိုက်တက်ရောက်မှုရှိပါတယ်ဒီအချက်ကဒေါချင်းချင်းတို့လိုလက်လီအယောင်ဆိုင်တွေအတွက်အခက်အခဲဖြစ်ရပါတယ်မဲလန်ပြည်နယ်ဂျက်ဆပ်မြို့ကမြန်မာပစ္စည်းတွေစားတောက်ကုန်တွေရောက်တဲ့ AA Market လုပ်ငန်းရှင်ဒေါ်ချင်းချင်းပြောပြထားကတော့
ပြဿနာတစ်ခုတော့ရှိတယ်အာပစ္စည်းမာတဲ့ခါတိုင်းတစ်ပတ်ကြာတဲ့ဟာတွေဆိုရင်တစ်ပတ်သုံးပတ်လောက်မှရောက်လာတယ်အဲ့လိုမျိုးပြီးတော့ပစ္စည်းတော်တော်များများကလည်းပြတ်သွားတယ်ပေါ့နော်ရဖို့နည်းနည်းခဲတယ်အဲ့လိုဖြစ်တဲ့ခါကျတော့ကိုကပစ္စည်းအရင်မာတဲ့ဟာမရောက်သေးရင်လည်းကျစီမပြတ်အောင်ဆိုပြီးနောက်တစ်ခုပြန်มาတယ်အဲ့လိုငွေလဲအဲ့လိုချူချူပြီးတော့ရှင်းရတယ်လေကိုကပြစီရချင်တဲ့ခါကျတော့အဲ့နေရာမှာတော့တော်တော်ဆက်ရတယ
်ဟုတ်ကဲ့ရှင်ဆိုတော့ရေရှည်ဒီတိုင်းဆက်သွားလို့ရောအဆင်ပြေပါမလားမတို့အနေနဲ့ဘာများစဉ်းစားထားပါလဲ
စဉ်းစားထားတယ်ဆိုတာတချို့တွေကြတော့တခြားပြည်နယ်ကနေကျမတို့ပြစီရောက်လာတဲ့ပစ္စည်းတွေface ပေါ်မှာတင်တယ်တင်တဲ့ခါတခြား state ကလူချင်းတဲ့လူတွေပြီးတော့ဒီ Maryland မှာလည်းနည်းနည်းဝေးတဲ့လူတွေတချို့ဒီဆိုအိမ်မှာအတက်ကြီးအဖိုးဖွားကြီးရှိတယ်အမေကိုအဖေကိုရှိတဲ့လူတွေဆိုအပြင်တင်မထွက်ချင်းကြောက်အဲ့လိုမထွက်ချင်းတဲ့လူတွေကြတော့ကျမတို့ဟိုစာတိုင်းနဲ့ပို့ပေးတယ်အဲ့ဒါတော့လုပ်တယ်
ဇွန်လနောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြော့ပြန်မြင့်တက်လာပြီးနောက်ပိုင်းမှာဝယ်ယူစားသုံးမှုအတိုင်းအတာတစ်ခုအထိလျော့ချလာတယ်လို့အမေရိကန်ဘူပန်ဥက္ကဋ္ဌပါဝဲလ်ကပြောပါတယ်အမေရိကန်ပြည်သူတွေကစားတောက်ဆိုင်တွေဓာတ်ဆီဆိုင်တွေနဲ့အလှပြင်ဆိုင်တွေကိုအရင်လိုမသွားကြသေးပါဘူးစီးပွားရေးအပြည့်အဝပြန်လဲကောင်းမွန်လာရေးအတွက်ကတော့ဗိုင်းရပ်စ်ကူးစက်နိုင်တဲ့အန္တရာယ်မရှိဘူးလို့လူတွေစိတ်ချယုံကြည်လာဖို့ကအရေးကြီးတယ်လို့လည်းဘူပန်ဥက္ကဋ္ဌကထောက်ပြထားပါတယ်ဒီမတိုင်ခင်မှာတော့မြန်မာလုပ်ငန်းရှင်တွေအပါအဝင်နိုင်ငံတော်ကလုပ်ငန်းတွေကတော့အခြေအနေသစ်မှာလုပ်ငန်းရပ်တည်ရေးအတွက်ကြိုးစားချိန်ညှိဆောင်ရွက်နေကြရပါတယ်ရှင်ကျမသင်ကြီးထိုက်ပ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်းသတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကယ်လီဖိုးနီးယားပြည်ထောင်ကကိုဗစ်ရောဂါဆိုင်ရာဘေးရန်တွေလုံခြုံရေးစီးပင်းစည်းကမ်းတွေတက်မှတ်လိုက်ပြီးတဲ့နောက်မှာတော့ဟောလီဝုဒ်ကရုပ်ရှင်လုပ်ငန်းတွေပြန်ဆလာပါပြီဆက်အဖရာစရဲတရုတ်ဆောင်အဖွဲ့ကြီးကနေပြီးတော့စီစစ်အတီးပြုတ်ပေးလိုက်ပြီးတဲ့နောက်မှာတော့ပထမအဦးဆုံးရုပ်ရှင်ရိုက်ကူးရေးဆလုပ်တဲ့အထက်မှာ 7th and Union ဆိုတဲ့ဇာတ်ကားရိုက်ကူးရေးလက်တစ်ခုအပါအဝင်မှာဒီမှာဒါရိုက်တာ Christopher Acebo ကကိုဗစ်ဘေးကြောင့်ရပြီးအခုပြန်ဖွင့်တဲ့ရိုက်ကူးရေးအနေအထားနဲ့ပတ်သက်ပြီးတော့သူ့ရဲ့အတွေ့အကြုံကိုဝေမျှပါတယ
် Well you know we're one of the first to go filming here in Los Angeles and
ဒီရက်အတိုင်းပဲကျွန်တော်တို့ဟာ Los Angeles မှာအဆန်သဘောနဲ့ပထမဆုံးရိုက်ကူးထုတ်လုပ်ခွင့်ရတဲ့အထက်ကတခုပါတရုတ်ဆောင်များအဖွဲ့ပြတဲ့ SAG AFTRA ကလည်းဒီလိုမျိုးကြက်မမှုအစီအစဉ်တွေကိုတကယ့်ကိုလှုပ်ထားတာပါကျွန်တော်တို့ဘက်ကလည်းလွန်ခဲ့တဲ့နှစ်ပတ်သုံးပတ်လောက်ခရေကထုတ်ထားတဲ့ California ပြည်နယ်ညွှန်ကြားချက်အခြေခံဘေးကင်းလုံခြုံရေးစီးပွားရေးစည်းကမ်းတွေအတိုင်းလုပ်နေကြပါတယ
် It's been a learning process obviously we have a situation where we areMaking a movie and also having to wear a mask
ဒါကလိလာသိယူနေရတာပါနှကောင်းစီရီတက်တယောက်နဲ့တယောက်၆ပေကွာမှနေပြီးတော့ဘေးအန္တရာယ်ကင်းရှင်းရေးစီးမင်းတွေအတိုင်းလုပ်ကန်ရတာတွေမနဲ့ဆိုလို့ရှိရင်ကိုဗစ်ကြိမ်ရှိမရှိအဖျားတိုင်းလူတိုင်းကလည်းကိုဗစ်ရှိမရှိစားသက်တာတွေလုပ်ရဒလူတွေလုပ်ပြီးတော့ကားရိုက်နေကြရတာပ
ါရိုက်ကွင်းရေးမှာမထင်မှတ်ထားတဲ့ကိစ္စတွေအတွက်ရောနောက်ပြီးရိုက်ကွင်းရိုက်ွက်တွေတက်နိုင်တဲ့များကိုရိုးရိုးရှင်းရှင်းဖြစ်အောင်အတွက်ပါဒီရိုက်ကွင်းရေးအတွက်အချိန်ပိုထားပြီးတော့ရိုက်ကွင်းရေးသမားတွေအစီအစဉ်ရေးဆွဲကြရပါတယ
် I mean part of what we're doing right now is we are doing a lot of the smaller scenes the scenes that require least amounts of cast members
ကျွန်တော်တို့ခုလုပ်နေရတာတွေကပထမဆုံးတော့တရုတ်ဆောင်နင်းတယ်များနင်းနေတဲ့ဇက်ွက်တွေကိုအရင်ရိုက်ကူးရပါတယ်ပြီးတော့ရိုက်ကူးနေတဲ့ရုပ်ရှင်ဇက်ညွှန်းအတိုင်းဖြစ်အောင်လို့ဘေးအန္တရာယ်ကင်းကင်းဇက်ွက်လည်းပေါ်အောင်လို့ဟင်းလင်းပြင်နေရာခြေတွေမှာရိုက်ကူးပါတယ
်ရုပ်ရှင်ရိုက်ကူးရေးတွေမှာပြောင်းလဲလာတဲ့အထိဘေးကင်းလုံခြုံရေးဆိုင်ရာစီးမင်းစည်းကမ်းလှုပ်ထုံးလုပ်နေတွေမကတော့ပါဘူးဒီစီးမင်းတွေကိုလူတိုင်းလိုက်နိုင်ရလားဆိုတာကိုစောင့်ကြည့်အကဲပြည့်နေတဲ့ဘေးကင်းမှုစောင့်ကြည့်ရေးတာဝန်ရှိသူတွေကိုလည်းထားရတာပ
ါ Right now our safety monitors have the power to stop our filming to if someone doesn't feel safe if
someone ဘေးကင်းရှင်မှုစောင့်ကြည့်ရသူတွေကအခုရုပ်ရှင်ရိုက်ကူးရေးတွေကိုရပ်ပစ်နိုင်လောက်အောင်အာဏာရှိပါတယ်တရားဥပဒေကအခုရိုက်ကူးရေးအတွက်အန္တရာယ်ဖြစ်စေတယ်လို့ထင်ရင်ဒါမှမဟုတ်အဲ့ဒီသူကလိုက်နာရမယ့်စီးမင်းစည်းကမ်းတွေအတိုင်းမလုပ်ဘူးလို့ထင်ရင်သူတို့က EMT လို့ခေါ်တဲ့ဒီအရေးပေါ်ဆေးဘက်ပညာရှင်ဒါမှမဟုတ် COVID manager ကိုတိုင်နိုင်ပါတယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်အနေနဲ့ရိုက်ကူးရေးကိုချက်ချင်းရလိုက်ပြီးတော့အဲ့ဒီကိစ္စကိုအရင်ဖြေရှင်းရပါမယ်ဒါကြောင့်မလို့ကျွန်တော်တို့အခုဒီအလုပ်ခွင်မှာကသူတို့ကအာဏာကြီးဆုံးပါပဲ
အခုရိုက်ကူးနေတဲ့ 7th and Union ရဲ့ဇက်ကားကတော့တူဦးနဲ့တူအစင်မပြေကြပါမယ်လေတယောက်နဲ့တယောက်ဝေးခွာလို့လည်းမရပေါင်းဖက်နေရတဲ့ဒီအမေရိကန်ကိုအခြေချရွှေ့ပြောင်းလာသူနှစ်ဦးကိုစိတ်ရင်တည်ပြီးရိုက်ထားတဲ့ရုပ်ရှင်ဖြစ်ပါတယ်ရုပ်ရှင်ရိုက်ကူးရေးတွေကိုသတင်းနှစ်ဖက်ပြုလုပ်မှာဖြစ်ပြီးအော်တိုဘာလာထဲမှာတော့ဒီရုပ်ရှင်ကအပြည့်သက်ဖို့ရည်မှန်းထားတာဖြစ်ပါတယ်
Took my crew to Japan party like Kardashians took my besties to LA where the girls like to play we put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find
the တက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်အစုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်ဖ
VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။ဒီမှာငွေနဲ့ပတ်သက်တဲ့ EDM အသုံးတွေကိုတင်ပြပေးဦးမှာမို့ပထမဦးဆုံးကတော့
make a killing
ဆိုတဲ့အသုံးကိုတင်ပြပေးဖို့စီစဉ်ထားပါတယ်စာလုံးပေါင်းက M A K E make ကတခုခုကိုပြုလုပ်တာ A ကတခု K I L L I N G killing ကတတ်တယ်လို့အဓိပ္ပာယ်ရောက်တဲ့K-I-L-L kill ဆိုတဲ့ကြိယာကဆင်းသက်လာပြီးတော့ noun နာမ်အဖြစ် K-I-L-L-I-N-G killing ကတချင်းလို့လုံးောက်အဓိပ္ပာယ်ရပြီးမယ်လို့လေဒီနေရာမှာတော့ K-I-L-L-I-N-G killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့ idiom အဓိပ္ပာယ်ကလည်းဆင်းနူတယ်လို့ဆိုရမှာပါလူတူဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမြတ်မြင့်မြတ်ကလေးရလိုက်တယ်ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြကြရအောင
် The business tycoon made a killingin the gas exploration project
Eddie CY Lungan Shinji ga tabawa dangwe shapwe siman gei ma apwa ji pwa lai de le lo athebe ya ba de upma go naw takaw na sin ji ja ya aw
The business tycoon made a killing in the gas exploration project
Naw ta tin pya be me idiom atung ga ro so so ga make a killing ne de kaba si cha de lo su ya me idiom atung ba beအရာကတော့
make both ends meet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက M A K E make ကပြုလုပ်တာ B O T H both ကနှစ်ဖက်စလုံး E N D S ends ကဒီနေရာမှာ noun နာမ်အဖြစ်အသုံးပြုထားပြီးတော့အဆုံးနေရာတွေလို့တမန်အဖြစ်လုံးောက်ဒီပဲရပြီမယ်လို့လေဒီနေရာမှာကိုယ့်ရဲ့ဝင်ငွေကိုယ့်ရဲ့အသုံးစိတ်ကိုရည်ညွှန်းတာဖြစ်ပါတယ် MEET meet ကတော့တွေ့ဆုံတာ၊ kait ညီတာလို့အဓိပ္ပာယ်ရပါတယ်ဒါကြောင့် make both ends meet ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အဆုံးနှစ်ဖက် kait ရလေးအောင်လုပ်တာဒါမှမဟုတ်ကိုယ့်ရဲ့ဝင်ငွေအသုံးစိတ် kait ရအောင်လုပ်တာကိုဆိုလိုတာဖြစ်ပါတယ် idiom အဓိပ္ပာယ်ကလည်းသိမကွာထားပါဘူးအဆုံးနှစ်ဖက်ဖြစ်တဲ့ဝင်ငွေနဲ့ထွက်ငွေကိုညှပ်အောင်လုပ်တာကိုရတာလေးနဲ့လောက်အောင်စားတာကိုဆိုလိုပါတယ်ကျမတို့မြန်မာမှာတော့ဒီနေ့လုံမှဒီနေ့စားရသလိုမိသားစုဝင်ငွေလောက်မှအောင်ချိုးချံချွေတာစားတော့ရတဲ့သဘောမျိုးဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The taxi driver is trying hard to make both ends meet for his family so he cannot miss a dayof work.
Taxi ka man da ma ga tu mi da su win ye phu lung bo mne chu sa chwe ta ni ya da. Da chang le tu ni ne ta ni ma a lu pye khan lo ma ya bu le lo dei be ya ba de. U ma go naw ta khaw na sin chi ja ya aw.
The taxi driver is trying hard to make both ends meet for his family. So he cannot miss a day of work.
Ku se le tin pya pe me idiom a thong ga ro
to be paidpeanuts
ဖြစ်ပါတယ်စာလုံးပေါင်းက TO2 BEB to be go PAYP ဆိုတဲ့ဝဟယကဆင်းသက်လာတဲ့ past tense ဖြစ်တဲ့အတိတ်ကိုပြတယ် PAID paid နဲ့တွဲပြီး to be paid ကလက်ခံရရှိတာကိုဆိုလိုတာဖြစ်ပါတယ် PEANUTS peanuts ကမြေပဲတွေဆိုတော့ scribe clue ရဲ့ဓာတ်ရိုက်ဒီပဲကတော့မြေပဲတွေကိုလက်ခံရရှိတာပေါ့idiom ဆိုရဲတော့ဗိုက်ဒီဝေကလေးရှိမှာလေရတာကလေမြေပဲတွေပဲဆိုတော့သိတံပိုးမရှိလာဘူးပေါ့ရှင်ဒါကြောင့် to be paid peanuts ကကျမတို့မြန်မာမှာ နှစ်ပြားတပဲလို့တင်စားပြောတာမျိုးကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့မဖြစ်စလောက်တိတ်ကိုနေပြီးရတာမတနစနေလို့နာကိုဆိုလိုပါတယ်။အထူးသဖြင့်လစာရတဲ့နေရာမှာနေလို့နာပါရှင်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mary has a bachelor's degree, but she's paid peanuts for her job. Her salary is very low.
Mary ha boy ya du phit par de da ba me tu lok ga tu ko pe da tait ko ne la de tu la sa ga le ayan me ne de de lo de be ya par de upma ko naw ta khaw na sin chi ja ya aw
Mary has a bachelor's degree but she's paid peanuts for her job her salary is very low
ku naw song tin pya pi ma ga ro
on a shoestring
phit par de sa long maung ga o n on ga a paw maE ga de ku SHOE shoe ga pana STRING string ga ju so ro shoe string ga pana ju phit par de da chang spike khun ye dai yai de be ga ro pana ju paw ma bo di tong sin de la ra ga ro 1904 ku ni ga shoe string gambler so de a tong ga lo su par de gambler ga ro long ga za tu bo di long ga za tu ha pana ju ta ta lauk be long ji tat nai da ku so lo da phit par deဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကတော့သိတ်ကိုချိုးချံချွေတာပြီးနေရတာကိုဆိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ During my college days, I was living on a shoestring budget.
ကျွန်တော် college ကျောင်းသားဘဝတုန်းကဆိုရင်ကျွန်တော်အသုံးစိတ်ကသိတ်ကိုချွေတာပြီးနေရတာလို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
During my college days, I was living on a shoestring budget.
Tora shimyago, tikini timpya gere idiom atong dui ga ro.
Make a killing, make both ends meet, to be paid peanuts on a shoestring.
Dube phit par de. Naw tadin ba khu lo chi myo ma le, naw tha idiom atong dui go selet timpya pe u ma mu, saung myo na sin ja ba shin.
VOA ရဲ့အင်ကန်နေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရပ်သွားစေမယ့်အစွန်းထက်တဲ့နီလန်းမျိုးတော့ပေါ်ထွက်လာမယ့်အနေအထားမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းနယ်လာနေမှာပြောပါတယ်။ကာကွယ်ဆေးတချို့ကတော့ Phase 3 အဆင့်ဆန့်သတ်နေပြီးဖြစ်ပြီးကူးစက်မှုကိုကာကွယ်ပေးနိုင်မယ့်ထီရောက်တဲ့ကာကွယ်ဆေးတချို့ရလာဖို့အလုံးကမျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းပြဿနာကိုတထိုင်တည်းဖြေရှင်းနိုင်မယ်။အစွမ်းထက်တဲ့နီလန်းမျိုးတော့အခုချိန်မှာမရှိသေးသလိုဘယ်တော့မှလည်းရှိလာမယ့်အနေအထားမရှိဘူးလို့ WHO အကြီးအကဲဒေါက်တာ Tedros Adhanom ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာတနင်္လာနေ့က COVID-19 အတည်ပြုလူနာ2ဦးထပ်တိုးတဲ့အတွက်စုစုပေါင်းအတည်ပြုလူနာ355ဦးရှိသွားပြီဖြစ်ပါတယ်။လူနာသစ်2ဦးကတော့ကတားနိုင်ငံကပြန်လာတဲ့အမျိုးသမီးတစ်ယောက်နဲ့အမျိုးသားတစ်ယောက်ဖြစ်ကြောင်းမြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဩဂုတ်လ3ရက်ည8နာရီကထုတ်ပြန်ထားပါတယ်။တရုတ်ပိုင် TikTok Video App ရဲ့အမေရိကန်ဆိုင်ရာစီမံခန့်ခွဲမှုကိုလာမယ့်စက်တင်ဘာလ15ရက်နေ့အထိအမေရိကန်လုပ်ငန်းကြီးတခုခုကမဝယ်ဘူးဆိုရင်တော့လူသုံးများတဲ့ TikTok app ကိုအမေရိကန်မှာလုံးဝပိတ်ပင်မယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။ VOE ရဲ့အင်ကာနီမနေ့ခင်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးခဲ့တဲ့မနေ့ခင်တနအိစာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ဖမ်းယူနိုင်နိုင်ပါတယ်။VOA အစီအစဉ်တွေကိုအပိနာစင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.